Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2018ခုနှစ်မတ်လ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမ်းမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါအင်္ဂါညပိုင်းသတင်းတွေကိုတော့မအီတန့်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုဒီကနေ့ပဲယာရုကနေဖယ်ရှားလိုက်ပြီးတော့သူ့နေရာမှာအမေရိကန်ဘူထောင်လိုင်း Agency CIA အကြီးအကဲ Mike Pompeo ကိုအစာထိုးခန့်အပ်လိုက်ပါတယ်။ရုရှားသရှိုဟောင်းနဲ့တမိဖြစ်သူတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတို့နောက်ကွယ်ကနေပါဝင်ပတ်သက်နေတယ်ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့ဗြိတိန်ဝန်ကြီးရော Theresa May ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေအတွင်းမှာနိုင်ငံတကာအဆင့်ရာသုံးမှုမြောက်တဲ့လို့ရတဲ့ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းရရှိတယောက်ကပြောကြားလိုက်ပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဒီကနေ့ညပိုင်းသတင်းလွှာတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့မြန်မာပြည်အတွင်း Facebook လူမှုကွန်ရက်ကနေပြီးအမုန်းစကားတွေဖြန့်နေတဲ့ NDN နဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကအခုလိုပြောပါတယ
် I think it was used to messages but we know that the ultranationalist Buddhists have
Miss Yanhili ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။တိုက်ခိုက်ဖြက်ဆီးခံထားရတဲ့ပူတာကိုမြကြည်နာလန်ပြန်လည်ဖွင့်လှစ်ပြေဆွတ်တပြီဖြစ်လို့အစမတန်တက်နေတဲ့73စီဈေးတွေကျလာပါတယ်။စည်ရေးပြိပခါရှိတဲ့မွန်နဲ့ကရင်လက်နက်ကိုင်တိုက်ရဲသားနှစ်ဖွဲ့တို့ဒီကနေ့တွေ့ဆုံပြီးစည်ရေးအရှိန်လျှော့ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။နိုင်ငံတကာရေကာတာစန့်ကျင်ရေးနေအခမ်းအနားကိုမြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အတော်များများကပူးပေါင်းပြီးတော့နေရာတော်များများမှာကျင်းပခဲ့ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုဒီကနေ့ပဲယာရုကဖယ်ရှားလိုက်ပြီးသူ့နေရာမှာအမေရိကန်ဘူထောက်လိုင်း Agency CIA အကြီးအကဲ Mike Pompeo ကိုအစာထိုးခန့်အပ်လိုက်ပါတယ်။ဝန်ကြီး Tillerson နေရာမှာတာဝန်ယူမဲ့ CIA ညင်ကြားရေးမှူးနေရာမှာတော့ပထမဆုံးအမျိုးသမီး CIA အကြီးအကဲဖြစ်တဲ့ Gina Haspel နဲ့အစာထိုးလိုက်တာပါ။ဝန်ကြီး Tillerson ကိုအခုချိန်မှာယာရုကနေဖယ်ရှားလိုက်တာဟာသမ္မတ Trump အနေနဲ့လာမယ့်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့လက်ရှိတွားနေတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေမတိုင်ခင်လူသစ်တွေနဲ့အစားထိုးလုပ်သွားခြင်းဒါဖြစ်တယ်လို့အင်မီရောကြီးတန်းတာဝန်ရှိသူတူကဒီကနေ့မှပြောပါတယ်။ Rex Tillerson လုပ်ပေးခဲ့တာအတွက်ကျေးဇူးတင်ကြောင်းတဲ့ Gina Haspel က CIA ဖွဲ့ရဲ့ပထမဆုံးအမျိုးသမီးညင်ကြားမှုသစ်ဖြစ်တဲ့တာဝန်ယူသွားမှာဖြစ်တယ်လို့ Donald Trump က Twitter ဆောင်မျက်နှာကနေအစောပိုင်းမှာပြောကြားခဲ့ပါတယ်။နိုင်ငံသားဝန်ကြီးဌာနရဲ့ဒုဝန်ကြီး Steve Goldstein ရဲ့အဆိုအရတော့ဝန်ကြီး Tillerson ဟာနိုင်ငံသားဝန်ကြီးအဖြစ်ဆက်ပြီးရှိသွားဖို့စီစဉ်ထားတာဖြစ်ပြီးသူ့ကိုအခုလိုဖြုတ်လိုက်တဲ့အပေါ်မှာအံ့ဩနေခဲ့တယ်လို့လည်းပြောပါတယ်။ဒါပြင်ဝန်ကြီးတယ်လဆန်ဟာသမ္မတ Trump နဲ့စကားပြောခဲ့တာမရှိသလိုသူ့ကိုဘာကြောင့်ဖြုတ်ပြစ်လိုက်သလဲဆိုတာကိုလည်းမသိဘူးလို့သူကစပ်ပြောပါတယ်။သမ္မတ Trump နဲ့ Mr. Tillerson တို့ဟာကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့လပိုင်းတွေအတွင်းသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဘက်ကဝင်ရောက်နှောက်ယှက်တာရှိခဲ့ပေမဲ့လည်းထရမ့်ရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ပူးပေါင်းကြံစည်ရတော့မရှိဘူးလို့အောက်တိုဘာစုံစမ်းစစ်ဆေးရေးကော်မတီကတင်းလာနေမှာကြေညာလိုက်တဲ့ပေါ်သမ္မတထရမ့်ကအောင်ပွဲခံပြောဆိုလိုက်ပါတယ်။ Republican တို့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီကဒီကိစ္စကိုအလေးနက်ထားပြီးတော့စုံစမ်းစစ်ဆေးမှုမလုပ်ခဲ့တဲ့အတွက်ဒါဟာအမေရိကန်ပြည်သူကိုအကာအကွယ်မပေးနိုင်တဲ့လို့ရဲဆိုပြီးတော့ Democrat တို့ကပြင်းပြင်းထန်ထန်ဝေဖန်နေကြမှာပဲ။ဒီကြေညာချက်ကိုသမ္မတထရမ့်က Twitter စာမျက်နှာပေါ်မှာစာလုံးကြီးတွေနဲ့ရေးသားပြီးတော့အဝေးခံလိုက်တာပါ။သမ္မတထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကဘလို့အမားမျိုးမှမလုပ်ခဲ့ဘူးလို့လည်းထပ်လောင်းပြောဆိုထားပါတယ်။လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့ဆုံးဖြတ်ချက်ကရုရှားအရေးစုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်တဲ့နောက်ဆုံးလွှတ်ရတစ်ခုဖြစ်တယ်လို့အလွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီကပြောပါတယ်။ထရမ့်ရုရှားရှုပ်တော်ပုံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားနဲ့ရုရှားနိုင်ငံသားတချို့ကိုဆွဲချက်တင်တာဒါမှမဟုတ်အပြစ်ရှိကြောင်းအမိန့်ချမှတ်ထားပြီးဖြစ်တယ်လို့အမေရိကန်ဒီမိုကရေစီရေးမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုတွေကတင်းနေတခြားပိုးပြီးတော့ရှင်းလင်းလာနေပြီးတော့အပြေမရှိတဲ့မိကွန်းတွေပုံများလာနေတယ်လို့လည်းနန်စီပလိုစီကပြောပါတယ
်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ချေညာခြင်းမရှိဘဲဒီကနေ့မှာတွားရောက်ခဲ့ပြီးတော့အာဖဂန်ဆိုးရွားနဲ့တိုက်နေတဲ့တာလီဘန်သဘုံတွေကအယူဆသဘောထားမတူတဲ့အဖွဲ့ငယ်လေးတွေဟာ16နှစ်ကြာတိုက်နေတဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးကိစ္စဆေးဆက်ဆွေးနွေးဖို့စိတ်ဝင်စားတယ်လို့ဖော်ပြလာကြောင်းသူကပြောကြားလိုက်ပါတယ်။ ကာကွယ်ရေးဝန်ကြီးမတ်တစ်ဆာတာလီဘန်တွေနဲ့ညီညာရေးဆွေးနွေးဖို့လမ်းဖွင့်ပေးသွားမယ်အာဖဂန်သမ္မတအက်စရက်ဂါနီရဲ့အစီအစဉ်ကိုဆွေးနွေးဖို့အတွက်အာဖဂန်နိုင်ငံကိုတောင်းရောက်ခဲ့တာဖြစ်ပြီးတော့ကဘူးမျိုးကိုမရောက်ခင်အဲ့လိုပြောကြခဲ့တာပါတာလီဘန်သဘောအဖွဲ့အနေနဲ့ဆွေးနွေးပွဲသကဝိုင်းမှာထိုင်ပြီးအကုန်လုံးကိုတထိုင်တဲ့အခြေလဲဆွေးနွေးဖို့ကတော့တိတ်မဖြစ်နိုင်ဘူးလို့ဝန်ကြီးမတ်တစ်ကပြောပါတယ်တာလီဘန်သဘောတွေဟာအရင်ကလည်းညီညာရေးသဘောတူညီမှုရနိုင်ဖို့အတွက်ဆွေးနွေးမှုတွေလုပ်ဖို့ကမ်းလှမ်းခဲ့ကြောင်းဒါပေမဲ့အမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာကြောင့်ဝန်ကြီးမတ်တစ်ကဒါကိုလက်မခံဘဲပယ်ချခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်ဆိုးရွားကိုဥဆောင်စေခြင်းပြီးတော့ငြိမ်းချမ်းရေးနဲ့ပြည်လဲတင်းမြေချိုးဖောက်မှုလုပ်ငန်းစဉ်အတွက်လိုအပ်တာတွေကိုပံ့ပိုးပေးစေချင်တယ်လို့လည်းသူကသတင်းနောက်တွေကိုပြောပါတယ်အာဖဂန်ဆိုးရွားနဲ့တာလီဘန်ကြားမှာနိုင်ငံရေးအရပြည်လဲတင်းမြေနိုင်တာကသာအာဖဂန်နိုင်ငံအတွက်အလုံးစုံအောင်မြင်မှုရပြီးတော့ကိုယ်လုံခြုံရေးကိုကိုယ်ကိုင်တွယ်ဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ဝန်ကြီးမတ်တက်စ်ကပြောပါတယ်ခင်ဗျာ
ရုရှားတချို့ဟောင်းဆာဂေးစကရီပန်နဲ့တမီးဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့လို့ရမှာရုရှားတို့နောက်ွယ်ကနေပါဝင်ပတ်သက်နေတယ်ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့ဗီဒီဝင်ကြီးချုပ်ထရီဆာမေကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်္ဂလန်တောင်ပိုင်းဆဲလ်စ်ဘရီမြို့မှာအယုံကျော်ကိုထိခိုက်စေတဲ့အစိမ့်နဲ့တိုက်ခိုက်ခံရတဲ့အတွက်သူတို့နှစ်ယောက်ကိုစွန့်ရရတဲ့အခြေအနေနဲ့အစိမ့်ကိုတင်ထားရတာပါအခင်းဖြစ်ပွားတဲ့နေရာကိုတော့ဇီဝဓာတုလက်နက်ဆိုင်ရာပညာရှင်အဖွဲ့တွေက24နာရီပတ်လုံးကြိရှုစစ်ဆေးနေပါတယ်တိုက်ခိုက်တဲ့နေရာမှာအုံပြုခဲ့တဲ့အစိတ်ဟာ Novichok လို့ခေါ်တဲ့စစ်တပ်သုံးအဆင့်အာယုံကျော်ထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဆာမေကအောက်လွတ်တော်မှာတင်းတာနေတော့ကပြောကြားလိုက်ပြီးတော့ဒါဟာရုရှားဆိုရဘက်ကဗြိတိန်နိုင်ငံကိုဆန့်ကျင်တဲ့တိုက်ရိုက်ကျူးလွန်တဲ့လုပ်ရလားဒါမှမဟုတ်ဒီလိုကြောက်စရာကောင်းတဲ့အစိတ်ကိုရုရှားဆိုရကတခြားလူတွေရဲ့လက်ထဲရောက်သွားအောင်ခွင့်ပြုလိုက်တဲ့လုပ်ရလားဒီနှစ်ခုတည်းကတစ်ခုခုဖြစ်ရမယ်လို့ဝန်ကြီးချုပ်မေကပြောပါတယ် Novichok အစိတ်နဲ့ပတ်သက်ပြီးတော့အင်္ဂါနေ့နောက်ဆုံးထားပြီးတုံ့ပြန်ဖို့ဝန်ကြီးချုပ်မေကတောင်းဆိုထားပါတယ်တကယ်လို့ယုံကြည်လက်ခံနိုင်လောက်တဲ့တုံ့ပြန်မှုမရခဲ့ဘူးဆိုရင်ရုရှားကဗြိတိန်အပေါ်အင်အားတရားမဝင်အသုံးပြုခဲ့တယ်လို့ယူဆရမှာဖြစ်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်ရုရှားတယုံကတော့ဗြိတိန်ဟာအနေနဲ့ကစားနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဗြိတိန်ကတော့အနောက်မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေပြီးတော့တကယ်လို့လိုအပ်လို့ရှိရင်နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်ပုံမှန်5အတိုင်းပူးပေါင်းကာကွယ်မှုလုပ်ဖို့တောင်းဆိုတောက်ခံသွားမှာဖြစ်ပါတယ်နေတိုအဖွဲ့ရဲ့စစ်စာချုပ်အရာအဖွဲ့ဝင်နိုင်ငံတစ်ခုကိုတိုက်ခိုက်ရင်ကျန်တဲ့နိုင်ငံတွေအားလုံးတိုက်ခိုက်တာဖြစ်တယ်လို့သတ်မှတ်ထားတဲ့အတွက်ကျန်တဲ့နိုင်ငံတွေကလည်းဒေသအတွင်းမှာလုံခြုံရေးကိုပြန်ထိန်းသိမ်းဖို့အတွက်အတူတကွလှုံ့ဆော်ကြဖို့အဖွဲ့ဝင်နိုင်ငံတွေကသဘောတူထားရတယ်ဖြစ်ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရေးကနေအင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေအထွေမှာနိုင်ငံတကာအဆင့်ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောကြားလိုက်ပါတယ်။ရွန်ဂျာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုကျင့်မှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အာရမဂျန်ကသတင်းတပတ်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အဆုံးသတ်အဖြစ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကိုတပ်တွေပြနိုင်ပြီးဆိုရင်တော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းမဆုံးဖြတ်နိုင်သေးခင်မှာလည်းလက်ရှိကြုံတွေ့နေရတဲ့အချက်တဲကိုအချိန်မဆိုင်ပဲဖြစ်ရှင်းဖို့လိုအပ်တဲ့ကြောင်းတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်စ်လနောက်ပိုင်းကလုံခြုံရေးကိစ္စကံတွေကိုစီးနှင်းတိုက်ခိုက်ခဲ့တဲ့ ARS ၏အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲထားပါတယ်မြန်မာစစ်တပ်ကတော့နိုင်ငံတကာကစွပ်စွဲနေလို့လူခွင့်ချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးတော့လူခွင့်ချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုလည်းအရေးယူတာတွေလုပ်ခဲ့တာပါကုလသမဂ္ဂအစိုးရအစင်းတာဝန်ရှိသူတွေနဲ့လူခွင့်လှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေဟာကြီးမားတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေဖြစ်တာကြောင့်နိုင်ငံတကာအစိုးရစုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားပြောဆိုထားတဲ့အတိုင်းနျူကလ িয়ার လက်နက်အစီအစဉ်ရစဲမဲ့အရေးလက်တွေ့ဆောင်ရွက်ဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းအကြီးအကဲဆုန်ဟူးနဲ့ဝန်ကြီးချုပ်အာဘေတို့ဒီကနေ့ဒိုချိုမြို့မှာတွေ့ဆုံပြီးခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ တောင်ကိုရီးယားမျိုးသားထောက်လှမ်းအကြီးအကဲဆွန်ဟူးနဲ့အမျိုးသားလုံခြုံရေးအကြီးအကဲချုံဦးယုံတို့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျိုအွန်းနဲ့ဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားကိုသွားရောက်ခဲ့ပါတယ်1980နဲ့80ပြည့်နှစ်တွေတုန်းကမြောက်ကိုရီးယားတရှိုးတွေကိုလေ့ကျင့်ပေးဖို့ဆိုပြီးတော့မြောက်ကိုရီးယားကဖန်ဆီးခဲ့တဲ့ဂျပန်နိုင်ငံသားတွေအရေးကိစ္စကိုလည်းဖြေရှင်းလိုတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားကမစ်ဆိုင်စမ်းသပ်မှုကိုခေတ္တရည်နာထားမယ်လို့ကတိပေးထားပြီးတဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်းနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နဲ့တခြားနှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲတွေလှုပ်ဆောင်သွားဖို့သဘောတူညီထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဧပြီလမှာတွေ့ဆုံမှာဖြစ်ပြီးတော့အမေရိကန်သမ္မတထရမ့်နဲ့မေသားကုံမှာတွေ့ဆုံမှာဖြစ်ပါတယ်
။ဖိလစ်ပိုင်စစ်တပ်ဟာအမေရိကန်ပြည်ထောင်စုရဲ့ပြည်ပနိုင်ငံစစ်တပ်တွေကိုငွေကြေးထောက်ပံ့ပေးအစီအစဉ်ကနေတဆင့်ဒေါ်လာ14သန်းနီးပါးတန်ဖိုးရှိတဲ့မောင်းသူမဲ့ဒရုန်းယာဉ်တွေကိုဒီကနေ့မှလက်ခံရရှိခဲ့ပါတယ်။ Scan Eagle လို့နာမည်ပေးထားတဲ့မောင်းသူမဲ့ဒရုန်းယာဉ်6ဆင်းကိုမနီလာမြို့မှာဒီကနေ့ပြုလုပ်တဲ့အခမ်းအနားတွင်ပြသထားပြီးတော့နိုင်ငံတောင်ပိုင်းကစစ်သွေးကြွတွေကိုတိုက်တဲ့နေရာမှာသဘောတိုက်တဲ့နေရာနဲ့သဘောဘေးအန္တရာယ်တွေကိုရင်ဆိုင်တဲ့နေရာမှာအသုံးပြုဖို့အတွက်ဖြစ်တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒယ်ဖင်လိုရဇာနာကပြောကြားလိုက်ပါတယ်ခင်ဗျာ။
နီပေါ်နိုင်ငံရဲ့အစိုးရအဆုံးလေးမတော်တဆဖြစ်မှုတစ်ခုဖြစ်တဲ့ခီးစေတင်လင်းပြကြမှုမှာတည်ဆုံးသူရေအတွက်ဟာအခုနောက်ဆုံး50လောက်ထိတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေနီပေါ်နိုင်ငံကိုပြန်တန်းလာတဲ့ဒီခီးစေတင်လင်းဟာကာထမန်ဒူလေဆိပ်ကိုဆင်းဖို့ကြိုးစားနေချိန်မှာမိလောင်ပောက်ကွဲခဲ့တာပါ။လေယာဉ်မတော်တဆမှုကြောင့်တနင်္ဂနွေဝန်းနေခဲ့ရတဲ့အချိန်နီပေါ်ဝန်ကြီးချုပ်ခတ်ကာပရာဆတ်ရှာမာအိုလီကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာအခြေစိုက် US ဘင်္ဂလားဖြစ်ပါတယ်ဒီ US ဘင်္ဂလားလေးချောင်းအကြီးကဲအင်မရာအာစစ်ကတော့ကာထမန်ဒူလေဆိပ်ကလေးချောင်းထိန်းသိမ်းရေးဌာနကနေပြီးတော့ဒီလေရင်ဆင်းသက်ဖို့အတွက်အချက်ပြရမှာအမှားရွေးလုပ်ခဲ့တယ်လို့ဆွဆွဲခဲ့ပါတယ်ဒါပေမဲ့လည်းလေရင်ကွေ့တာဝန်ရှိသူကတော့လေရင်မဆင်းခင်မှာအဆအဆအဆင်ပြေနေတဲ့အကြောင်းလေရင်မှုကပြောခဲ့တယ်လို့လည်းပြောဆိုထားပါတယ်
ပေါ်စတိုင်းဝန်ကြီးချုပ်ရာမီဟမ်ဒါလာကာဇာခမ်းမြောင်ဒေသကိုမနေ့ကတောက်ရောက်ခဲ့စဉ်အတွင်းပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်သူ့ကိုတင်ဆောင်လာတဲ့ရင်နှန်းကကားအတော်များများနဲ့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ပေါ်စတိုင်းဝန်ကြီးချုပ်ရဲ့ရင်နှန်းဟာကာဇာခမ်းမြောင်ဒေသမြောက်ပိုင်းကိုဖျက်ချော်ဝင်ရောက်ခဲ့ပြီးတဲ့နောက်အခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ကာဇာခမ်းမြောင်ဒေသကိုတော့ပေါ်လစတိုင်းစစ်သွေးကြွအဖွဲ့ဖြစ်တဲ့ဟာမတ်စ်အဖွဲ့ကထိန်းချုပ်ထားတာပါ။ပေါ်စတိုင်းဝန်ကြီးချုပ်ဟမ်ဒါလာကတော့တစုံတရာထိခိုက်ဒဏ်ရာရခြင်းမရှိဘဲပောက်ကွဲမှုဖြစ်ပွားပြီးတိတ်မကြခင်မှာပဲရေစိုးတန့်စင်တဲ့ဆက်ယုံဖွံ့ဖွဲကိုတက်ရောက်ခဲ့ပါတယ်။မွန်ဂျီဂျိုရဲ့ဖာဒါပါတီကတော့ဒီပောက်ကွဲမှုဟာဟမတ်စ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ပြီးဒါဟာတရေဘောကြောင့်တဲ့တိုက်ခိုက်မှုဖြစ်တယ်လို့လည်းပေါ်စတိုင်းသမ္မတမမုအဘတ်ရဲ့ပြောခွင့်ရကပြောကြားလိုက်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာ Facebook တုံးပြီးအမုန်းစကားတွေဖြန့်နေတဲ့ NDA နဲ့ပတ်သက်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။အစွန်းရောက်သဘောထားရှိသူတွေကလူနည်းစုတွေပေါ်မုန်းတီးလာအောင်လှုံ့ဆော်တာတွေကြဲကြဲပြန့်ပြန့်ဖြစ်လာနေတာဟာသတင်းအချက်အလက်ရရှိခွင့်အားနည်းချက်ကြောင့်လို့လည်းမြန်မာသတင်းသမားတွေကမြင်ကြတဲ့အကြောင်းမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာပြည်တွင်းမှာလူမှုကွန်ရက် Facebook ကိုတုံးပြီးရိုဟင်ဂျာတွေလူနည်းစုတွေအပေါ်ကိုအမုန်းတရားတွေလှုံ့ဆော်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမှတ်ချက်ပေးပြောဆိုလိုက်ပါတယ
်။ I think it was used to convey public messages but we know that the ultranationalist Buddhists have
Facebook ကိုလူလူကြားမှာချိတ်ဆက်ဖို့တုံးတယ်ဆိုပေမဲ့လည်းဗုဒ္ဓဘာသာဝင်အစိုးရမျိုးချစ်တွေမှာသူတို့ကိုယ်ပိုင် Facebook အကောင့်တွေရှိကြပြီးတော့ရိုဟင်ဂျာတွေတခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်နေကြတာပါ Facebook ကိုတုံးဖို့မူလရည်ရွယ်ချက်ထက်အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ်
မနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့လွတ်လပ်တဲ့မြန်မာဆိုင်ရာအချက်အလက်ရှာအဖွဲ့ရဲ့အကြီးအကဲမာဇူကီဒါရုစမန်ကလည်းမြန်မာနိုင်ငံတွင်းအမုန်းစကားတွေပြန့်ပွားနေမှုမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ် Facebook ကိုတုံးပြီးအမုန်းစကားတွေဖြန့်ဝေနေတယ်ဆိုတဲ့အပေါ်ပင်မြန်မာရဲ့အတွင်းရေးမှုဥဟန်ဇော်ကလည်းသဘောတူပါတယ်
။ဟိုလူမှုကွန်ရက်ဆိုင်မင်နာတွေပေါ်မှာလူအမိုးစကားလို့ဆိုတဲ့တကယ်တူပြောဆိုတဲ့ဟာတွေတွေ့ရတယ်ဆိုတာဟုတ်ပါတယ်ပေါ့နော်။ဟိုအုပ်စုတစ်ခုပေါ့နော်။အဖွဲ့တစ်ခုကနေပြီးတော့ဟိုဥတည်ပြီးတော့လုပ်နေတဲ့ဟာအကောင့်တူကြီးဖွင့်ပေါ့နော်။အဲ့လိုမျိုးဖွင့်ပြီးတော့လုပ်နေတဲ့အားမျိုးတွေကျွန်တော်တွေ့ရတယ်ဆိုတဲ့ဟာတော့ဟို ဒီဆွေးနွေးပုံမှာကျွန်တော်တွေ့နေရတဲ့ဆိုတာမှတ်ပါတယ
်။ကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်ကတော့လူမှုကွန်ရက် Facebook ဟာအစိုးရအာဏာပိုင်တွေရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဖြစ်နေတယ်လို့လည်းထောက်ပြသွားပါတယ
်။ All everything is done through Facebook in Myanmar. People communicate through Facebook but it's the government structures.
မြန်မာနိုင်ငံမှာတော့ Facebook ကနေတဆင့်အားလုံးလုပ်နေရပါလူတွေက Facebook ကနေတဆင့်ဆက်သွယ်ကြတယ် Facebook ဟာမြန်မာအစိုးရရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့သတင်းအချက်အလက်စင်တာပြည်သူကိုပြောချင်တဲ့သတင်းစကားကိုလည်း Facebook ကနေတဆင့်တင်ပြတာပါဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအင်မတန်မှအရေးကြီးတဲ့အစိတ်အပိုင်းကြီးဖြစ်နေပါတယ
် Facebook ပေါ်မှာအကောင့်အတုတွေစိတ်ကြိုက်ဖွင့်ပြီးလူလူချားမှာအမုံတရားတွေအကျန်းဖတ်မှုတွေဖြန့်ဝေနေနိုင်တဲ့အခြေအနေပိုပြီးဆိုးဝါးနေရတဲ့အကြောင်းရင်းကမြန်မာလူလူချားတရင်အချက်လက်ရပိုင်ခွင့်အားနည်းချက်ကြောင့်လည်းဖြစ်တယ်လို့ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်စောကထောက်ပြပါတယ
်ဒီလိုဖြစ်လာတဲ့အခါမှာတခုတွေ့ရတဲ့ဟာကလည်းဆို right information မရှိတာရယ်နောက်ပြီး access information ကောင်းကောင်းမရှိတာရယ် right information ကောင်းကောင်းမရှိတာပါနော်ဒီ information တခုကိုမှန်သလားမှားသလားဆိုတော့တကယ် source မှာသွားပြီးတော့မကြည့်နိုင်တဲ့အနေအထားတွေရှိတယ်သာတကယ်ပဲအစ်စ်လားအတူလားဆိုတဲ့ဟာကိုမခွဲခြားနိုင်တဲ့ဟာအဲ့ချက်တော့လည်းပ
ါကဘာတလွန်းအလွဲတကူချိတ်ဆက်ဆက်သွယ်နိုင်ရည်ရွယ်တဲ့လူမှုကွန်ရက် Facebook ပေါ်မှာအမုံတရားဖြန့်ဝေမှုမျိုးတွေးတဲ့အတန်ယူအကြမ်းဖက်မှုတွေသတင်းမှားတွေအပါအဝင်လူမှုအတိုင်းဝိုင်းချမတင့်လျော့ဘူးလို့ Facebook ကဆုံးဖြတ်ရင်တော့ဒါတွေကိုဖျောက်ချအကောင့်တွေကိုပိတ်သိမ်းတာမျိုးတွေလှုံ့ဆော်နေတာပါဒါပေမဲ့ကျူးလွန်မှုတွေကို Facebook ကို report လုပ်မှာ Facebook ကစဉ်းစားသုံးသပ်တာဖြစ်ပါတယ်။ဒီလိုချိုးဖောက်မှုတွေကျူးလွန်မှုနဲ့ပဲဖုန်းတော်ကြီးဦးဝီရသူရဲ့ Facebook အကောင့်ကိုလည်းပိတ်သိမ်းခံခဲ့ရပါတယ်။ကုလသမဂ္ဂအရာရှိတွေရဲ့ Facebook အသုံးပြုမှုနဲ့ပတ်သက်ပြီးပြောဆိုချက်တွေကိုတော့ Facebook ရဲ့ပြောခွင့်ရသူကအမုန်းတရားတွေဖြန့်ဝေနေတာတွေကိုတားဆီးနိုင်ဖို့ကျွမ်းကျင်သူတွေအကူအညီနဲ့အတက်နိုင်ဆုံးစူးစမ်းနေတဲ့အကြောင်း AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။မြမအစိုးရပြောခွင့်ရသူဦးစော်ထေကတော့အားဆိုတဲ့အသုံးနှုန်းနဲ့ရိုဟင်ဂျာတွေကိုအတိုးကောက်ရည်ညွှန်းပြီး our lobbyists, our activists, our supporters တွေဟာလည်းကမ္ဘာတဝန်းသတင်းမှားတွေဖြန့်ချီရမှာ Facebook အပါအဝင် Internet လူမှုကွန်ရက်တွေကိုအသုံးပြုနေကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်ရှင်။
မတင်ကြီးထိုက်ပြပြသွားတာပါရှင်အခုတော့မြစ်ချီနောက်ပူတာကိုကာလန်ပြန်ဖွင့်ခဲ့တဲ့အတွက်73စီဆေးတွေကြာလာတယ်ဆိုတဲ့အကြောင်းပြောပြပါမယ်ကချင်ပြည်နယ်မြစ်ချီနာဆွန်ပရာဘွန်ပူတာကိုလမ်းပိုင်းတိုက်ခိုက်ဖျက်ဆီးခံရတာတွေပြန်လည်ပြုပြင်ပြီးပြီဖြစ်လို့ကုန်တင်ရင်တန်းတွေစပြီးတော့သွာလာနေနိုင်ပြီဖြစ်ပါတယ်အခုလိုကာလန်ပြန်ပွင့်သွားတဲ့အတွက်ပူတာကိုမြို့မှာအဓိကရှားပါနေတဲ့73စီဆေးနှုန်းတွေလည်းပြန်ပြီးတော့ကျဆင်းလာနေပါတယ်လောလောဆယ်ရင်တန်းတွေသွာလာနေပြီမဲ့ဆိုင်ကယ်တွေကိုတော့လုံခြုံရေးအခြေအနေရကန့်သက်ထားပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ဇန်နဝါရီလကုန်ပိုင်းကလန်ဒန်တွေဖြစ်စည်းခံရတာကြောင့်အဆက်အသွယ်ပြတ်တောက်ခဲ့တဲ့မြစ်ကြီးနားဆွန်ပရာဘွန်ပူတာအိုလမ်းပိုင်းကိုမတ်လ9ရက်နေ့မှာပြန်လည်ပြုပြင်နိုင်ခဲ့ပြီး10ရက်နေ့မှာမြစ်ကြီးနားကနေပူတာအိုကိုကုန်တင်ရင်တွေစတင်သွားရောက်နိုင်ခဲ့ပြီဖြစ်ပါတယ်ဒီလိုကုန်စည်တွေတင်ပို့နိုင်ခဲ့တဲ့နောက်ပူတာအိုမြို့မှာ73စီဈေးနှုန်းတွေပြန်လည်ကျဆင်းလာပြီလို့ပူတာအိုမြို့ကန်တဦးကပြောပါတယ
်။10ရက်နဲ့ရောက်တယ်။ကျွန်တော်ကဆက်စီနေနေကြောင်းတာဆက်စီကအခုက9,800လောက်ရှိတယ်တစ်ကလောင်းကို။အရင်ဈေးသားတဲ့အချိန်ကတော့4,000ကျော်4,200တစ်ကလောင်း4,200ရှိတဲ့ဆော။တခြားသောက်တော့မရှိတဲ့အရင်ကကြည့်ရအောင်သားရဲ့ရှိရှိတဲ့ဆော်တဲ့ပြီးတော့ဟိုကမတက်ဘူးအခက်ခဲတော့မရှိဘူး။
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူတာအိုခရိုင်ဥက္ကဋ္ဌဦးချံကြုံစားကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတဲ့
တောက်လျှောက်ဝင်နေတယ်တောက်လျှောက်ဒါကတော့တောက်လျှောက်ဝင်တယ်တမတော်ရင်တန်းပါတာရက်သက်ကားတွေလည်းစားတယ်ဒီကတော့ဒီပုံကတော့$100တော့စားတယ်အလီလီဝင်တဲ့ခါကျတော့ဘယ်လောက်ဆိုတာကိုကပြောလို့မရစစ်တုံးစီများပါပဲစစ်တုံးစီကတော့တော်ကြသွားပါပြီစီတပလင်းကိုတလုံးပေါ့နော်စီတလုံးကတောက်အခုက1500ကျပ်သွားတယ်ကျစားတော့ကုန်ပြောအနေချင်းအဲ့လိုကြတာတွေ့ရတယ်။ကိုလီရင်တန်းနေမနာတော့ပြည်သူလူထုအတွက်နိုင်ငံအတွက်ရှုချောင်သွားတယ်လို့နော်
။ February 23ရက်နေ့ကတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်စည်နှုန်းတွေမြင့်တက်ခဲ့တာကြောင့်ပူတာအိုဒေသခံပြည်သူ300လောက်ဟာလန်ဒဒါတွေဖြစ်စည်းတာကိုချက်ချင်းရပ်ဖို့ငင်းကြဲရေးအ мян တိဆောက်ဖို့နဲ့လန်ဒဒါနဲ့စစ်ရန်တရားတွေကိုဖြစ်စည်းတဲ့ KIA ကိုရှုံချကြောင်းစန္ဒထုတ်ဖော်ခဲ့ကြပါတယ်။ ကာလန်ပိုင်းကိုပြန်လည်ပြုပြင်ပြီးအသုံးမပြုနိုင်ခင်ကတော့ပူတာဝမြို့ကိုတမ်ဘရော်လီယင်နဲ့ကုန်ပစ္စည်း၅ချိန်တင်ပို့ခဲ့ရပါတယ်။လောလောဆယ်မှာတော့ရင်တန်းတွေတွာလာနိုင်ပေမဲ့လုံခြုံရေးအခြေအနေအရစိုက်ကယ်တွေတွာလာတာကိုကန့်တတ်ထားတယ်လို့ဦးချန်ဂျုံစားကစစ်ပြောပါတယ
်။စိုက်ကယ်တွေကလုံခြုံရေးအရသူကမပြုတဲ့အပိုင်းတွေတော့ရှိတယ်။ဘာလို့ဆိုရင်တပ်ပွဲတွေကဦးချဂျူဂျာမန်နဲ့ပတ်သက်မှုရှိတယ်တော့။ဗီဒူလူထုရဲ့ဟိုလုံခြုံရေးအရပေါ့ဗျာ။အဲ့ဒါလေးတွေတော့ရှိတယ်ပြီးတော့ సైకి ယ်စစ်စေးနေပြတာတို့ပါညာတို့ဆိုတာကအဲ့လိုပေါ့ဗျာဖောက်ခွေးရေးပစ္စည်းများပါမပါလုံခြုံရေးရစစ်တဲ့အပိုင်းလို့ရှိ
ဒေတာကန်တွေကတော့လမ်းပန်းဆက်သွယ်ရေးဟာရေရှည်ကောင်းမွန်နေမယ်လို့မျှော်လင့်ထားကြပါတယ်မြစ်ကြီးနားဆွန်ပရာဘုံပူတာအိုလမ်းပန်းကလမ်းတံတားတွေဖြည့်ဆည်းတိုက်ခိုက်ခံရတာဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းဒေတာမှာရွှေနဲ့ပရင်တူးဖော်တာကိုတမ်ရော်ကရှင်းလင်းခဲ့တဲ့အတွက်လက်တုံပြန်တာဖြစ်ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ် KIA ဘက်ကတော့တမ်ရော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်စီရေးလူအချက်အရဆောင်ရွက်ရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်မကြသေးခင်ကစီရေးတင်မှမှုတွေကြုံခဲ့ရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံးတို့ပြိပခ္ခတွေဖြည့်ရှင်ဖို့ဒီကနေ့ဖရားသုံးစုမျိုးမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံမှုအတွင်းနှစ်ဖက်စီရေးအရှိန်ရှော့ချဖို့နဲ့အောက်ခြေအဆင့်ကိုပြန်လည်ချပြဖို့နှစ်ဖက်ကိုယ်စားလှယ်ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်ကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမွန်ပြည်သက်ပါတီနဲ့ KNU ကရင်မျိုးရာစီယုံကိုယ်စားလှယ်အဖွဲ့တို့ဒီကနေ့တွေ့ဆုံဆွေးနွေးမှုအရနှစ်ဖက်သဘောတူညီချက်တွေကိုတော့မွန်ပြည်သက်ပါတီကိုယ်စားလှယ်သူ့ပုံမူကြီး M ဆိုင်ချန်းကအခုလိုပြောပါဗျာ
အခုကျွန်တော်တို့ဆွေးနွေးပြီးလို့ရှိရင်တော့နှစ်ဖက်တပ်ပေါ့နော်တင်မမှုလျှော့ချရေးအနေနဲ့ကြတော့ကျွန်တော်တို့ကတော့သက်ဆိုင်ရာအစ်စ်အစ်စ်အလိုက်ကိုကိုယ်နေရာမှာဆိုပဲကိုပြန်ပြီးတော့တတ်ဆွဲဖို့အဲ့တော့စိတ်ရိပ်ရှိန်လျှော့ချဖို့တော့သဘောထားလေးတော့နှစ်ခုနှစ်ဖက်ကိုကျွန်တော်တို့ကတော့အတိမတ်ပြုထားပါတယ်ခင်ဗျအောက်ခြေစစ်စစ်ကိုလည်းပြန်ပြီးတော့ညွှန်ကြားဖို့တော့ပြောထားပါတယ်ခင်ဗ
ျရရှိခဲ့တဲ့သဘောတူညီချက်တွေကို KNU ကုစလေခေါင်းဆောင်ဒူပလယခရံဥစားစောရွှေမောင်းနဲ့မွန်ပြည်သက်ပါတီကုစလေသဝဲခရံဥစားနိုင်ညာထွန်းတို့ကလည်းလက်မှတ်ရေးသူခဲ့ကြတာပါဒီလ၄ရက်နေ့တနင်္လာနေ့တိုင်းရေဖြူမြို့နယ်အလဲစခန်းကြည့်ရွာရှိဘက်မှာမွန်ပြည်သက်ပါတီနဲ့ KNU သတ်မှားလေးသက်ဖွဲ့တို့အကြားထိတ်တိုက်တွေ့ဆုံခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမွန်ပြည်သက်ပါတီဗဟိုဝန်ကျင်ဒေသရေးချောင်းများဘက်မှာတိုက်ခုတ်လုပ်နေတဲ့ KNU ကရင်မျိုးရာစီယုံသတ်မှား6လက်အောက်ခံတိုင်းရင်း16သက်ဖွဲ့နဲ့မွန်ပြည်သက်ပါတီဗဟိုလုံခြုံရေးသက်ဖွဲ့တို့ကြားစီရေးထိတွေ့မှုဖြစ်ပွားခဲ့တာပါရေချောင်းများဖက်သိသောလုပ်နေတဲ့ဖွဲ့ဟာ KNU စစ်ဖွဲ့တို့ဖြစ်ပေမဲ့လည်း KNU ရဲ့ညွန်ကြားချက်ကြောင့်မဟုတ်ဘူးလို့ KNU ကိုယ်စားလှယ်တွေကနေပြောဆိုခဲ့ကြောင်းမွန်ပြည်သက်ပါတီသဝဲခရိုင်ဥက္ကဋ္ဌနိုင်ညာထုံးကမွန်ပါတာနဲ့အခုလိုပြောပါတယ
်ပွင့်မှန်ပလားလို့ညတော့နေမောင်းအမစ်တော့တော့လမသူပေါ်တောက်ပါကောကသူမငူပေါ်ဟတာပေါ်ကောကအစ်တော့တော့ဟော့ကောတော့ညတော့ရာဟာ
သူပြောတော့တဲ့ကတော့ကျွန်တော်တို့ကနေသူတို့ကိုပူဝေးလင်းလင်းမေးထားတာရှိတယ်နလပိုင်း24ရက်နေ့ကတိုက်ပွဲဖြစ်တဲ့တပ်ဖွဲ့3လပိုင်း4ရက်နေ့ကဖြစ်တဲ့တိုက်ပွဲမှာပါဝင်တဲ့တပ်ဖွဲ့တွေဟာ KNU တပ်ဖွဲ့တွေလားဘဒုတပ်ဖွဲ့လဲကျွန်တော်တို့မေးလာတယ်သူတို့ဘလို့ဖြစ်လဲဆိုတော့တပ်ကတော့သူတို့ KNU တပ်ပဲဒါပေမဲ့ဒီတပ်ဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေဟာသူတို့ညွန်ကြားချက်ရလှုပ်ဆောင်တာမဟုတ်ဘူးဖြည့်ရှင်းချက်ပေးလာတယ်လို့ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါဒီတိုက်ပွဲတွင်မွန်ပြည်သက်ပါတီဘက်ကလက်နက်နှစ်လက်သိမ်းဆည်းရရှိခဲ့ပြီးတိုက်ခုတ်သမားတဦးကိုဖမ်းဆီးရခဲ့ပါတယ်KNU သတ်ဖွဲ့ဝင်တချို့နဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့တိုက်ထုတ်လုပ်တာဖြစ်တယ်လို့ဖမ်းဆီးခံသားရသူအေယာဝတီတိုင်းကပူသောမြို့နယ်ဖရလာကျေးရွာစာတိတိုက်ခုတ်လုပ်တာကိုစုရွှေကအခုလိုပြောပါတယ
်ကျွန်တော်ခိုင်းရတော့ခင်ဆောင်မှုပဲခိုင်းတယ်အခင်ဆောင်ကလည်းအိုက်ပူဖိုးဒီပြန်ယူရလို့ပြောတာပဲတောက်တူဘလို့မှတ်တယ်ကျွန်တော်ကတော့တော်လန်ထက်ကအဖွဲ့ဝသူ
မုံပြင်းနယ်နဲ့တနင်္လာရီတိုင်းဒေသကြီးစရေချောင်းပြားစုံမောင်ကျေးရွာရှိဘက်ခွန်မာကွာဝီးဒေသမှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတိုက်ခိုးထုတ်နေတဲ့တိုက်ခိုးသမား32ဦးနဲ့တကွဆက်ရန်သားတွေကိုမုံပြင်းနယ်ပါတီဘက်ကဖမ်းဆီးမိခဲ့ပါတယ်ဖမ်းဆီးခံရတဲ့သူတွေကို KNU ဘက်ကကတိဝန်ခံချက်နဲ့ပြန်လည်အပ်ခဲ့ပေမဲ့ဖေဖော်ဝါရီလမှာသဖန်တိုက်ခိုးဆုံးမှုတွေဖြစ်ပွားလာလို့မုံပြင်းနယ်ပါတီဘဟုလုံခြုံရေးတပ်ဖွဲ့တွေနဲ့ပဋိပက္ခဖြစ်ပွားလာခဲ့တာပါဒီလိုနှစ်ဖက်တပ်ဖွဲ့တွေစိုက်ပွဲဖြစ်ပွားနေမှုကြောင့်မွန်ပြည်သက်ပါတီနဲ့ KNU အောက်ခြေဒေသအတွင်းမှာစစ်ရေးပြင်ဆင်မှုတွေရှိနေလို့ဒေသခံတွေစိုးရိမ်မှုတွေဖြစ်ပွားနေပါတယ်။မလ3ရက်နေ့တုန်းကမွန်ပြည်နယ်မှုတုံမြို့နယ်အတွင်းမှာ KNU တပ်ဖွဲ့တွေနဲ့လက်နက်ကန်ဖွဲ့တို့ဖွဲ့တို့ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီစစ်ရေးပဋိပက္ခဟာမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေနဲ့မဟုတ်ဘူးလို့ဒုဗိုလ်မှူးကြီး M ဆိုင်ချန်းကအခုလိုပြောပါတယ်
။အဲ့ဒီမှုတုံမှာဖြစ်မဲ့ကကျွန်တော်တို့ပါတီရဲ့တပ်အနေနဲ့တော့မဟုတ်ဘူးဗျ။အဲ့မှာရှိတဲ့လူတွေကြတော့လက်နက်ချထားတဲ့အဖွဲ့တွေလည်းရှိလောက်တယ်။ဘာလို့ဆိုတော့ဟိုမွန်အဖွဲ့တည်းလည်းဖြစ်ချင်းဖြစ်မှာပေါ့။တခြားအဖွဲ့တွေလည်းတချို့က BGF လားဘာလားအဲ့လိုအဖွဲ့မျိုးတော့ဖြစ်နိုင်လောက်ပါတယ်ခင်ဗျ
။ မုံပြစ်ပါတီနဲ့ KNU တို့ဟာနယ်မြေချင်းဆက်ဆံမှုရှိနေလို့1988ခုနှစ်မှာနယ်မြေညင်းပွားမှုကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့တယ်လို့2016ခုနှစ်စက်တင်ဘာလကစပြီးဒီကနေ့ထိပိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားတာပါရှင်။အခုနိုင်ငံတကာရေကာတာစန့်ကျင်ရေးနေ့အကြောင်းကိုအလှည့်ပေးပါဦးမယ်။မလ14ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာရေကာတာစန့်ကျင်ရေးနေ့အခမ်းအနားကိုမြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးနေရာတော်တော်များများမှာကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့ရေကာတာတိစောက်နေတာတွေအပေါ်စန့်ကျင်ရှုတ်ချပွဲတွေကိုလည်းတပြိုင်တည်းမှာကျင်းပခဲ့ကြတာပါ။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံကရေကာတာစန့်ကျင်ရေးနေ့ကိုအရက်ဖက်ဖွဲ့စည်းတွေစုပေါင်းပြီး KRP နဲ့တန်လွင်မြစ်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြစ်ဘေးတို့မှာဒီကနေ့မတ်လ13ရက်ကစပြီး14ရက်နေ့အထိနှစ်ရက်ကြာကျင်းပကြပါတယ်။ဒီစန့်ကျင်ပွဲမှာပိုစတာကမ်ပိန်းရေကာတာတည်ဆောက်မှုကြောင့်ဖြစ်ပေါ်လာတဲ့စိုးကျိုးတွေကိုပြောဆိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရေအလျက်စီရေကာတာတည်ဆောက်ရေးစီမံကိန်းတွေအတွက်နိုင်ငံတကာကအဖွဲ့အစည်းတွေငွေချေးပေးပြီးယင်းနှမြုပ်နှံနာတွေကိုရှုံချတဲ့အနေနဲ့ကျင်းပပြုလုပ်ရတာဖြစ်တယ်လို့ဒီခန်းနာကိုဦးဆောင်ကျင်းပတဲ့ Burma River Network ကပြောရေးဆိုခွင့်ရှိသူမတ်မီအားစာကအခုလိုပြောပါတယ
်။ဒီတိုင်းနာပေါင်းဆောင်နဲ့စုပေါင်းပြီးတော့မှဒီပဟိထနော်ဒီရတော့ဖြစ်တဲ့ဒီ Green Mini ပြီမှာပေါ့။အဲ့ဒီမှာတော့ဖြစ်တဲ့ဒီတလင်းမြင့်နဲ့ပေးမှာပေါ့နော်။အဲ့ဒါဒီရေကနိုင်ငံတကာရေကာတာစန့်ကျင်ရေးနေ့ကိုကျွန်တော်တို့ဒီမှာခန်းနာလုပ်တယ်ဒီ7ည14မိနစ်ပေါ့နော်အမှန်ကဒီ14ရက်နေ့မှာဒီနိုင်ငံတကာရေကာတာစန့်ကျင်ရေးနေ့ပေါ့ကျွန်တော်တို့ဒီလောက်ရတဲ့ရွယ်ချက်ကတော့ဘာလို့လဲဆိုတော့ဒီလက်ရှိမှာကဒီ ALS နဲ့ပတ်သက်ပြီးတော့မှဒီလက်ရှိအစိုးရနဲ့ဒီနိုင်ငံတကာဒီငွေကြေးအဖွဲ့တွေပေါ့နော်ပူးပေါင်းပြီးတော့မှဒီLesson နဲ့ပတ်သက်တဲ့ဒီရေကာစင်မှာနိုင်နေအများများဆောက်ပါတော့ဒီမြန်မာပြည်မှာသူတို့ရင်းနှီးမြှုပ်နှံမှုလုပ်တဲ့အပေါ်မှာကျွန်တော်တို့ဒီရေကာတီဆောက်ဖို့ကတော့ဒီရင်းနှီးမြှုပ်နှံမှုဒီပတ်စံတွေချေးပေးတာပေါ့အဲ့ဒီပုံမှာကျွန်တော်တို့ကအလုံးဝရှုပ်ချတယ်ဘာလို့လဲဆိုတော့ဒီလက်ရှိမှာကဒီစစ်ပဋိပက္ခတွေဖြစ်ပေါ်တဲ့နေရာမှာဒီရေကာစင်မှာငိမ့်နေကိုလာပြီးတော့မှသူတို့ရင်းနှီးမြှုပ်နှံမှုလာလုပ်တယ်အဲ့ဒီပုံမှာကျွန်တော်တို့ဒီနိုင်ငံတကာအဖွဲ့တွေကိုရှုပ်ချတဲ့အနေနဲ့ကျွန်တော်တို့ဒီလူထုအင်အားတွေစုပြီးတော့မှဒီလိုက်အနိုင်အားပြတဲ့နေရာဒီအခမ်းအနားတစ်ခုလဲကျွန်တော်တို့ပြောလို့ရတာပေါ့
လက်ရှိကောက်ယူထားတဲ့စီးရင်စရာတွေကမြန်မာနိုင်ငံတဝိုင်းရေကာတာပေါင်း50ကျော်တိစောက်ဖို့ရာထောက်ကိုတွစ်ရှိရကြောင်းအရက်ဖက်အဖွဲ့ကြီးတွေကပြောပါတယ်တန်လင်းမြစ်ပေါ်ကရေကာတာစီမံကိန်းတွေကြောင့်ဒေသခံ9သိန်းလောက်ထွက်ပြေးတိမ်းရှောင်နေရတယ်လို့ရှမ်းတဘာဝပတ်ဝန်းကျင်အဖွဲ့ကကိုဆိုင်ခေဆိုင်ကပြောပါတယ
်။တန်လင်းမြစ်ပေါ်မှာကြည့်လို့ရှိရင်တော့မဆောက်သေးဘူးပေါ့နော်။ဒါပေမဲ့ဆောက်ဖို့တော့ကြိုးစားနေသေးဖြစ်တယ်။ဆောက်ပြီးတော့ဒီတန်လင်းမြစ်တလျှောက်မှာဆိုလို့ရှိရင်ဒီကျွန်တော်တို့အမျိုးမျိုးကြောင်းထွက်ပြေးရတဲ့လူကတော့9သိန်းပါလောက်ရှိပြီပေါ့နော်။တန်လင်းမြစ်အဲ့ဒီတန်လင်းမြစ်တစ်ခုတည်းပဲကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ဆိုရင်လည်းရကြတော့သူကအတိကမြစ်ပေါ်မှာကြတော့လဲအတိကမြစ်နဲ့သူ့ရဲ့ဤလက်ထက်ပေါ်မှာဆိုလို့ရှိရင်တိချောက်ဖို့ရတာတာအခုပေါင်း50ရှိတန်လင်းမြစ်ပေါ်မှာတော့မဟုတ်မြန်မာပြည်မြစ်မြန်မာနိုင်ငံရဲ့မြစ်ပေါ်မှာပေါ့နော်အဲ့ဒါတိချောက်ဖို့ရတာတာ50ဒီမှာကြီး50လောက်ရှိတယ်အကြီးစားရောအလတ်စားရောပါတာပေါ့နော်
မြန်မာနိုင်ငံအတွင်းရေအားလျှက်စစ်နဲ့ရေကာတာတိစောက်ရေးစီမံကိန်းအများစုကိုအရင်အစ်စ်ဆိုးရလက်ထက်မှာခွင့်ပြုပေးခဲ့တာမှာရေကာတာတိစောက်မဲ့အနီးပတ်ဝန်းကျင်မှာရှိတဲ့ဒေသခံတွေရဲ့ကန့်ကွက်မှုတွေအပြင်တဘာဝပတ်ဝန်းကျင်ထင်းထင်းအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့စည်းတွေစက်ညင်ကန့်ကွက်မှုမျိုးစုံကိုရေဆိုင်ခဲ့ရပါတယ်အဲ့ဒီထဲမှာအထင်ရှားဆုံးတာတကားတစ်ခုကတော့ကချင်ပြည်နယ်မြစ်စုံမှာတရုတ်နိုင်ငံကတိစောက်မဲ့ရေအားလျှက်စစ်ဆေးကိုမြမပြည်သူအများစုကဝိုင်းဝန်းကန့်ကွက်တဲ့အတွက်တမနာဦးသိန်းစိန်အစိုးရလက်ထက်အတွင်းယာယီရဆိုင်ပေးခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာတော့မြမနိုင်ငံစံစဘာအတင်းကအခြေခံစဘာဆေးနှုံသတ်မှတ်ပေးလိုက်တာဟာလက်သမားတွေအတွက်ဘလို့ကောင်းကျိုးဆူကျိုးတွေရှိလာမလဲဆိုတာကိုဆွေးနွေးသွားကြမှာပါရှင်။ပါဝင်ဆွေးနွေးနိုင်သလိုစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ရဲ့အင်ကာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လ ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ် VOA မြန်မာပိုင်းရဲ့မလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေဖန်ယူနိုင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်။ည9နာရီခွဲကနေစပြီးနိုင်ရမယ့်အစီအစဉ်မှာတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ရှိပြီးတော့အခုအရင်ဆုံးကတော့အင်္ဂါနေ့ညတိုင်းနိုင်နေကြအမေရိကန်နိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မက်ခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းတို့တွေ့ဆုံကြမယ့်အခြေအနေဟာသတိမကြခင်ဆယ်စုနှစ်တွေအတွင်းမှာတော့အကြီးမားဆုံးတန်တမာရေးရာတိုးတက်မှုတက်တဲ့တစ်ခုဖြစ်တယ်လို့အမေရိကန်ဆွေးရအရာရှိတွေကပြောဆိုနေကြပါတယ်။ဘယ်နေရာဘယ်အချိန်မှာတွေ့ဆုံကြမယ်ဆိုတဲ့အသေးစိတ်ကိုမသိရသေးပေမဲ့လို့အခုလိုတွေ့ဆုံကြမယ့်အကြောင်းကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ကဘာတဝမ်းမှာလည်းတန်အံ့တော်ဖြစ်ခဲ့ကြတာပါ။ဒုံးကျည်လူသားဟာသူ့တေတွင်သူတူးနေတယ်လို့တောင်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုချိုးချိုးနှိမ့်နှိမ့်ပြောဆိုခဲ့ပြီးတော့လှပိုင်းတွေအကြာမှာပဲသမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တတ်တမန်ရေးအရာအောင်မြင်မှုကြီးအဖြစ်ရှော့ပေါ်ပြောလာပါတယ
် A lot of people thought we're going to war
ကျွန်တော်တို့စစ်ဖြစ်ကြတော့မယ်လို့လူတွေအများအပြားကထင်ခဲ့ကြတာပါဒီလိုနဲ့ရုတ်တရက်ကြီးကျွန်တော်တို့တွေ့ဆုံကြမယ်ဒုံးကျည်ပြစ်လွတ်တာတွေဆက်မလုပ်တော့ပဲသူတို့ဘက်ကနျူကလ িয়ার ဆွန့်လွတ်ဖို့လိုလားတာကိုပြောလာတာပါပဲ
သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမယ့်ကိစ္စနဲ့ပတ်သက်လို့အီမီရောပြောခွင့်ရရက်ရှာက ABC ရုပ်သံ This Week အစီအစဉ်မှာအခုလိုပြောသွားပါတယ
် At a time and a place to be determined. We don't have an announcement right
now. တွေ့မယ့်နေရာနဲ့အချိန်ကိုဆုံးဖြတ်ရပါဦးမယ်။လောလောဆယ်တော့ထုတ်ပြန်ပြောစရာဘာမှမရှိသေးပါဘူး
။အခုတွေ့ဆုံမယ်ဆိုတဲ့ကိစ္စကအစောပိုင်းအဆင့်စီစဉ်နေတဲ့အဆင့်မှာပဲရှိပါသေးတယ်လို့အီမီရောပြောခွင့်ရကပြောဆိုသွားတာပ
ါ This potential meeting has been agreed to.there are no additional conditions being stipulated.
တွေ့ဆုံနိုင်ခြေကိုသဘောတူထားရုံပါပဲ။နောက်ထပ်ဘလို့သတ်မှတ်ချက်မှမချသေးပါဘူး။ဒါပေမဲ့သူတို့အနေနဲ့ဒုံးကျည်နဲ့နျူကလ িয়ার စမ်းသပ်တာတွေလုပ်လို့မရသလိုအမေရိကန်နဲ့တောင်ကိုရီးယားကြားစီစဉ်ထားတဲ့ပူးတွဲစည်းလေ့ကျင့်မှုတွေကိုလည်းလူသိရှင်ကြားကန့်ကွက်လို့မရပါဘူး
။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုသူ့အရင်သမ္မတတွေကထိထိရောက်ရောက်ကင်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့သမ္မတထရမ့်ကဝေဖန်လို့ရှိပါတယ်။သမ္မတဟောင်းအိုဘားမားရဲ့အကြီးတန်းအကြံပေးတစ်ဦးဖြစ်တဲ့ဘန်ရော့စ်ကတော့သမ္မတထရမ့်ရဲ့အနည်းငယ်များပြီးတော့အယောစားကြီးလာတဲ့အခုချင်းကမ်းမှုကလည်းအလုတ်ဖြစ်လိမ့်မယ်လို့မယူဆပါဘူ
း I mean denuclearization is the maximalist objective and the notion that North Korea is
nuclear လက်နက်ဆွန့်လွှတ်ရေးဆိုတာကအဆုံးစုံရည်ရွယ်ချက်ပါမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့မစ္စိုင်းဒုံးကျည်စွမ်းဆောင်ရည်တွေအားလုံးကိုဆွန့်လွှတ်ဖို့တထိုင်တည်းမှာသဘောတူနိုင်တယ်ဆိုတဲ့ယူဆကတော့ဘယ်သူမှလက်ခံနိုင်မှာမဖြစ်ပါဘူးဒါကြောင့်မလို့အချင်းကုန်မခံမဲမှန်မှန်ကန်ကန်ဖြည့်ရှင်းနိုင်ရင်ပိုထိရောက်ပါလိမ့်မယ်။တန်တမာရေးချင်းကမှုတွေကိုကျူစုပေမဲ့မှန်မှန်ကန်ကန်လှုပ်ဆောင်ဖို့လူတယ်ဆိုတာကိုထပ်ပြောချင်ပါလေ။ဘာကြောင့်လဲဆိုတော့အဲ့လိုမျိုးမလုံနိုင်ဘဲနဲ့ကိုယ့်ဘက်ကအကုန်ထုတ်သုံးပြီးမှမအောင်မြင်ဘူးဆိုရင်ပြိပိခါကပိုပြီးတော့ကြီးထွားသွားနိုင်ပါလေ
။သမ္မတထရမ့်ကိုယ်တိုင်လည်းအခြေအနေကစောင့်ကြည့်ရအောင်မယ်ဆိုတာကိုလက်ခံထားတာပ
ါ
။ဘာဖြစ်လာမလဲဆိုတာကိုဘယ်သူသိမှာလဲ။အစဉ်ပြေပြေမယ်မပြေမပြေဘူး။ဆွေးနွေးပွဲကနေကျွန်တော်ထွက်ကောင်းထွက်သွားနိုင်တာပဲဒါမှမဟုတ်လဲကဘာကြီးအတွက်မြောက်ကိုရီးယားအပါအဝင်နိုင်ငံတွေအားလုံးအကောင်းဆုံးသဘောတူညီချက်ရအောင်ကျွန်တော်တို့ဆွေးနွေးကောင်းဆွေးနွေးနိုင်ပါလိမ့်မယ်ဒါကတော့ကျွန်တော်မျှော်လင့်ထားတာပ
ါတွေးဆောင်ဆွေးနွေးဖို့ကမ်းလှမ်းလာတဲ့မြောက်ကိုရီးယားရဲ့ရွယ်ချက်ကိုပါတီကြီးနှစ်ရက်စလုံးကအမေရိကန်လွှတ်တော်အမတ်တွေကတော့အကောင်းမမြင်ကြပါဘူးဒါပေမဲ့လည်းစိတ်နှောက်ရှက်ဖြစ်စရာကောင်းလာတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စင်ကိုချက်တွေနဲ့ပတ်သက်လို့တန်တမာရေးနည်းလမ်းနဲ့အပြေရှားနိုင်ခြင်းဖြစ်ပေါ်လာတဲ့အပေါ်မှာဒါကိုအလွယ်တကူညှင်းဆန်လိုက်ဖို့ဆိုတာကလည်းလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးရှင်
ကင်ပြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြရတာပါရှင်အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်လာပါပြီ ကမကထပြုဆွေးနွေးမဲ့မတ်သိန်ကီထိုင်းနဲ့အတူအစည်းအဝေးထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစားလိုက်ကြရအောင်ပါရှင
်။ငကနိညာချန်တိုက်ရိုက်လေးလိုင်းအစည်းအဝေးကနေချိုးဆိုပါတယ်ရှင်။ကျမသိန်ကီထိုက်ပါလေသမားတွေရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးဖို့အတွက်ဆိုပြီးတော့ဒီမြန်မာနိုင်ငံစံစဘာအသင်းချုပ်ကနေပြီးတော့အခြေခံစဘာစည်းနှုန်းကိုတတ်မှတ်ပေးလိုက်ပါတယ်။ဒါပြီးခဲ့တဲ့သတင်းပတ်တွေတုန်းကပါတီးနှံပေါက်ဈေးကမရေရပါဘူး။လေသမားတွေလက်တလောကြုံတွေ့နေရတဲ့ပြဿနာကဘယ်ချိန်မှသူတို့စဘာထွက်လာတဲ့အချိန်ပဲထွက်လာတဲ့အချိန်ပေါက်ဈေးကဘယ်လောက်ရှိမလဲဆိုတာလည်းမသိသလိုရောင်းရပါမလားဆိုတဲ့ပြဿနာကလည်းရှိနေတာပါ။နောက်အလုတ်သမားကလည်းရှားပါလေလှုပ်ဖို့အရင်နှစ်ကလည်းမလုံလောက်ဒါတွေကလေသမားတွေကျုံတွေ့နေရတဲ့အခက်အခဲတွေပါအဲ့တော့အခုကနဦးစတင်လိုက်တဲ့တီးနှံပေါက်ဈေးအခြေခံဈေးနှုန်းသတ်မှတ်ပေးလိုက်တာကြောင့်လေသမားတွေအတွက်ဒါပို့ပြီးတော့အဆင်ပြေလာမလားဘာတွေများထပ်ပြီးတော့ပြုပြင်ပြောင်းလဲဖို့လိုအောင်မလဲဒါတွေကိုကျမတို့ဒီကနေ့ဆွေးနွေးကြဖို့ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒါဆန်စပါးလောကမှာထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဒေါက်တာစိုးထွန်းအထူးလည်းမိတ်ဆက်ပေးဖို့မလိုပါဘူးဒါအများလည်းသိကြပြီဖြစ်ပါတယ်ဒေါက်တာစိုးထွန်းကိုဖိတ်ထားပါတယ်နောက်ကျမတို့စီးပွားရေးပညာရှင်ဘောကပေတာဥက္ကမောင်ညိုကိုလည်းဖိတ်ခေါ်ထားပါတယ်အရင်ဆုံးတော့ဆရာဒေါက်တာစိုးထွန်းအရင်ဆုံးဆွေးနွေးပေးပါရှင်ဆရာဒီအခြေခံစဘာစင်းနှုံတတ်မှတ်ပေးလိုက်တဲ့အတွက်ကောင်းကျိုးဆိုးကျိုးဆရာဘလို့များသုံးသပ်ပါလဲရှင်
ကျွန်တော်တို့ကတော့အခြေခံစပါးလေးသတ်မှတ်တာတော့ကျွန်တော်မြင်တာတော့အကောင်းဆုံးကပဲမြင်ပါတယ်။ဘာလို့လဲဆိုရင်တော့ကျွန်တော်တို့ကဒီရက်ရှိမြင်သားမှာတော့လူတွေကပြောကြတာနော်စပါးစီးရကက6သိန်းကျော်ရှိနေတာပဲ။ဒါ5သိန်းသတ်မှတ်တာမနေဘူးလားဆိုပြီးတော့ပြောကြတာတော့ရှိတာပေါ့နော်။ဒါတော့လည်းပဲကျွန်တော်တို့ကစပါးစီးစံလေးဆိုတာဒါအခြေခံပြောင်းလဲနေတာပေါ့နော်။ဟိုတက်မယ်ကျမယ်ဆိုတော့ဘယ်လိုမှမပြောနိုင်ဘူး။ဒါတော့လည်းပဲဒါအခြေခံစီးနှုန်းတစ်ခုသတ်မှတ်ပြီးညာပြီးဒါဆိုင်ကျူးတဲ့လေသမားတွေတော့ကဘူပြီးတော့မှသူရဲဝင်ဆိုင်ကျူးလို့ရနိုင်တဲ့နေသားတခုလို့ကျွန်တော်မြင်ပါတယ်။ဒီလိုအလားတူမျိုးဖြစ်ရမျိုးကလည်း2012ခုနှစ်တုန်းကကျွန်တော်တို့တိုင်းမှာဖြစ်ပွားပါတယ်။အဲတုန်းကလည်းကမ္ဘာဆန်လေးကျသွားတဲ့ကြောင့်မလို့ကမ္ဘာကြီးကဒီနေရာကိုကျွန်တော်က2သိန်းခွဲ3သိန်းောက်ပေါ့နော်2သိန်းခွဲဒီကဖြစ်တုန်းကတကယ်ကြုံမှုတွေကျွန်တော်အဲတုန်းကလည်းအခြေခံကမ္ဘာကြီးဆိုပြီးကျွန်တော်စံမသိန်းကျုံနေတဲ့3သိန်းနဲ့1000တွေနဲ့ကျွန်တော်သတ်မှတ်ပေးပွားတယ်။အထူးကမ္ဘာကို3သိန်းခွဲစီနေပေါ့နော်။အဲ့ကျွန်တော်မြင်ရတော့ဒါတော့ဘာလို့ဒီဒါစိုက်ကူးမဲ့လေသမားတွေတော့အားတခုလိုပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါ။နောက်ဆရာဘောကပေတာဥခင်မောင်ညိုဆရာဘလို့မြင်ပါလဲရှင့်အခြေခံစဘာဈေးနှုန်းဆိုပြီးတော့ဒါကုန်တယ်ကတတ်မှတ်တာပါနော်ဆန်စဘာလုံငန်းရှင့်အတင်းချုပ်ဆိုတော့ဒီဈေးနှုန်းကလေသမားတွေအတွက်အကျိုးဖြစ်စေပါသလားဆရာဘလို့များရှုမြင်ပါလဲရှင့်
အခြေခံလူဟိုဒေါက်တာဆိုးထွန်းပြောတာမှန်ပါလေခုကအခြေခံဈေးနှုန်းမလို့အခြေခံဈေးနှုန်းဆိုတာကတော့ဟိုအနေဆုံးသတ်မှတ်တာပေါ့ဟိုအခု6ဘင်းခုနှစ်ဘင်းဖြစ်တယ်ဒါရီကပြဿနာမရှိဘူးလေအခု6ဘင်းဖြစ်နေတယ်အဲဒါအခုအချိန်ကတော့စဘာပေါ်ပေါ်မင်းမဖြစ်တဲ့အချိန်လည်းမဟုတ်ဘူးလို့နားလဲအဲစဘာပေါ်ပေါ်မင်းမဖြစ်တဲ့အချိန်ကြာရင်တော့အလားအလာကတော့ဒီတည်းကြာဖို့ကြာတတ်တာပေါ့နော်ကြာတတ်တယ်အဲတကယ်ကြမကြဆိုတော့မတည်ပေါ့အဲ့လိုအခြေအနေကိုကြိုပြီးတော့ကားထားတာပါပဲမှန်ပါတယ်ဒါအခု6သိန်းနဲ့9သိန်းတိပြတော့6သိန်းအဲ6သိန်း9သိန်းမပေးလို့မရဘူးမဟုတ်ဘူး6သိန်း9သိန်းပေးလို့ရတယ်အနည်းဆုံး5သိန်းပေးရမယ်ဆိုတော့အသေးပင်မျိုးဆိုလိုတာပါအဲ့တော့တစ်ဖက်ကလည်းမှန်ပါတယ်ဟိုလေသမားကြီးမှဆရာကပြောရဲခက်ခဲပုံများစွာရှိတယ်ဆိုတော့မှန်တယ်အဲ့ဒီခက်ခဲတွေကတစ်ခုတည်းအမှခံလိုက်တာပေါ့အနည်းဆုံးကတော့သူတို့ဇေယိတ်ကြည့်ရမယ်ပေါ့နော်အတိုင်းပါတကူဒီအဲဒီကြည့်လို့ဒါတို့တို့ကြိုးရှိမယ်ဆိုတော့လုံးလန့်ပြကတာပ
ါဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်ဆရာတို့နှစ်ယောက်လုံးလေလိုင်းပေါ်မှာခဏနေပေးပါရှင်ဒီကနေ့ပါဝင်ဆွေးနွေးကြမဲ့သူတွေကလည်းနည်းနည်းများပါတယ်စာပို့ထားတဲ့သူတွေကလည်းအများပြားရှိပါတယ်ဆိုတော့ကျမအရင်ဆုံးမဲ့ဒီသောရရှင်ဥဇော်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ရှင်ပလဲမျိုးကဥဇော်မြင့်ပါဝင်ဆွေးနွေးပါရှင်ဥဇော်မြင့်ကြားပါလားရှင်ဥဆောင်မြင့်ကြပါဟုတ်ကဲ့
ကျွန်တော်တို့တောင်ပြည်နယ်မှာတွေကခင်းဆက်ဆက်ကြုံခဲ့တဲ့ပြဿနာတွေကတော့များတယ်ဗျာနော်ဟိုကျွန်တော်တို့ကဟိုစကားတစ်ခုလဲနေတော့မဖြစ်စေချင်ဘူးဗျာကျွန်တော်ပြန်တဲ့ပြီးကနေကျွန်တော်တို့ပလဲနေမှာဆိုရင်ဟိုကြုံပဲအရန်ထွက်တဲ့မန်ဒီယာတွေပေါ့နော်ကြုံပဲကျွန်တော်တို့တောင်ပြည်မှာဘယ်လိုခံရတယ်လဲဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့ဆယ်လပိုင်းဆက်လပိုင်းဆိုမြို့ချပြည်တော့9000ကျော်သိရှိတယ်အခုပြီးနာပေါ်ဒီမှာဟို2000တောင်ကောင်းကောင်းမဖြစ်ချင်2000ဝန်းကျင်မရှိတယ်အဲ့လိုပဲကျွန်တော်တို့ကဟိုကျွန်တော်တို့လုံးတဲ့ unit site ထုတ်တဲ့ချိန်မှာအရန်ဒေးတွေကြောက်ပြီးတော့ကျွန်တော်တို့ဒီနယ်နေရရတဲ့အချိန်တောင်သူတွေလည်းလည်းမှရတဲ့အချိန်ရလို့ရှိရင်ဒီဒီနယ်ကြီးကတော့ဆော့ပြုတ်ကြသွားပြီးတော့တောင်သူတွေကိုအများနဲ့လည်းတင်းခံနေရတာအဲ့လိုတွေပဲဖြစ်နေတယ်အများနဲ့
ဟိုအရင်အစိုးရဆက်ဆက်ကလည်းအဲ့လိုပဲအခုလည်းအဲ့လိုပဲဖြစ်တယ်ပြီးတော့အစိုးရကစိုက်ဖို့အတွက်ချိပေးတယ်ချိမှုတွေစပားတွေပါတွေ့တယ်ချိပေးတယ်အဲတောင်ပြည်မျိုးလေးနာချင်းဝင်မှုကြီးလားကောင်းဝင်နေကျွန်တော်တို့ဈေးကွက်တစ်ခုလိုချင်တာတောင်ပြည်ကဒီရတဲ့ပြည်နယ်ကိုသူဈေးကွက်ကောင်းရချင်တာသူကောင်းရရင်ချိပေးရတော့ချိသူတင်ပါလေဒီပြောတဲ့မျိုးလေးပါတယ်ဒါရင်များတော့လေအကောင်းဆုံးကတော့ကျွန်တော်တို့ကဒီရတဲ့ပြည်နယ်ကိုအကျိုးမြတ်ရှိရှိတောင်းကျင်နဲ့ချကျင်နဲ့ဘယ်တော့မှအလိုမျိုးမရခဲ့ပါဘူးတောင်ပြည်ကအငြင်းလားအဲ့ဒါအတိတ်ခံတဲ့ကတည်းကဖြစ်တယ်အခုကျွန်တော်တို့တောင်တွေမိုင်းရေးလှုပ်ရှားတဲ့ဖွဲ့ကြီးတွေလည်းအမျိုးမျိုးကိုဒါမှတောင်တွေတဲကိုဆင်းပြီးတော့အဲ့လိုလေးလာပြီးတော့လုပ်တဲ့မျိုးဖွဲ့ကြီးမျိုးလည်းမရှိဘူးကျွန်တော်ဘက်မှာလည်းလာမဆွေးနွေးဘူးအမေရိကန်နဲ့လုပ်ကြတာတွေပဲများကြတယ်ရှင်လေဒါလို့ကျွန်တော်တို့တောင်တွေကအများလားဒီစနစ်မှာဟင်းသုံးခွက်ပြအောင်တော့ချက်မဆနိုင်တဲ့လူတွေအများကြီးရှိတယ်အများခန်းနေရတာကျွန်တော်တို့တောင်တွေက
ဟုတ်ကဲ့ပါ
ကျွန်တော်တို့ဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကန်နဒီနာဈေးနှုန်းတွေကိုလည်းအခုလိုမျိုးတွေပဲအများတတ်မှတ်ပေးကြည့်ရှင်လေကျွန်တော်တောင်တွေကတော့
ဟုတ်ကဲ့ရှင်။
အဲ့လိုအနေခံပေါ်လာနှစ်တိုင်းပါပဲကျွန်တော်လေးလာကြည့်ရင်အဲ့လိုအဲ့လိုပဲ
။ဟုတ်ကဲ့ရှင်။ဒ
ီမှာကျွန်တော်ညစ်တဲ့ဒီမှာဒီအဆမ္မနာများတယ်။ကျွန်တော်ပို့ပြီးဆိုရင်ဒီအဆမ္မနာချခံရတယ်။အဲ့ဒါအများဖြစ်နေပါလေ
။ဒါ
ဒီကိစ္စကကျွန်တော်ပြုတ်ပြတာပါ
။ဟုတ်ကဲ့ပါ
။ဒါတော့ရှိတယ်ညစ်ချိန်တော့အခုချိန်မှာနှစ်တောင်းမရှိသေးဘူးကျွန်တော်အများကြီးကိုကွာပါတယ်။အများကြီးညစ်တာပါကျွန်တော်တောင်းလို့ရ
။ဟုတ်ကဲ့ပါရှင်။ပလင်းမျိုးကဥဇော်မြင့်ကျေးဇူးတင်ပါတယ်။ဥဇော်မြင့်လေးလိုင်းပေါ်မှာခဏနေပေးပါရှင်။ကျမတို့ပြီးတဲ့အခါမှာဟိုအခါတင်လေကိုကျမဟိုဥဇော်မြင့်ကိုပါဝင်ဆွေးနွေးဖို့ပြန်ပြီးတော့ဖိတ်ခေါ်ပါမယ်။ခုနဦးစောမြင့်ပြောသွားသလိုပါပဲကျမတို့စီမှာစာရေးသားပြီးတော့ဆွေးနွေးထားတဲ့ကိုကျော်ထွန်းလည်းရှိပါတယ်ကိုကျော်ထွန်းဆွေးနွေးတာလည်းခုနဦးစောမြင့်ဆွေးနွေးသွားသလိုပါပဲเนาะအခုဒီဈေးကမတက်မရှိတဲ့ခါရောက်တော့ဘန်နဲ့စိုက်ဘန်ငွေဆက်ဖို့တောင်းမှမလွယ်ကြပါဘူးတဲ့အဲ့တော့ပဲဈေးနဲ့ဂျုံဈေးတခြားသီးနှံဈေးတွေကိုလည်းအာမခံရကြင်ပါတယ်လို့ကိုကျော်ထွန်းကလည်းဆွေးနွေးထားပါတယ်ဆိုတော့ဆရာဒေါက်တာခင်ဟိုဘောကဘိုရဗေဒဆရာဦးခင်မောင်ညိုဟိုဆရာတိနံဈေးနှုန်းအာမခံချက်ဆိုတဲ့ကိစ္စကဈေးကွက်အနေထားနဲ့ချိတဲ့ခါရောက်တော့ဒါလွဲပါမလားရှင်ဆရာလုံးလို့ရနိုင်တဲ့အနေထားရောများရှိပါသလားရှင
်ဒီဒီညလာကျွန်တော်နားလည်နေပါပဲနောက်ဖြစ်လက်ဖြစ်တင်လာလည်းမှန်ပါလေနောက်ဖြစ်လက်ဖြစ်တင်လည်းအဲဒါဝိမဲ့လေဟိုဘယ်လိုပြောရမလဲတမတ်ပြီးတယ်မဝယ်ဘူးဆိုတော့ဟာဒါအဲ့ဒီဈေးနှုန်းတမတ်တယ်ဟိုဈေးကွက်ရဲ့သဘောနဲ့တော့တိတ်မကိုက်ဘူးပေါ့လေကိုကတော့အဂျိုစီဝါတခုတည်းသတ်မှတ်တာပေါ့နော်ဒီလေတော်ရည်အဂျိုစီဝါသတ်မှတ်တော့အဲ့တော့အခုကျွန်တော်တို့ကဒီဆန်စပါးရဲ့နမူနာကိုကြည့်ရမယ်ထင်တယ်နော်ဆန်စပါးရဲ့နမူနာကိုကြည့်ပြီးတော့အစိုးရကလုံနိုင်တယ်အဖွဲ့အစည်းတွေကလုံနိုင်တယ်ဆိုရင်တော့ဖြစ်တင်ပါတယ်နော်ဖြစ်တင်ပါတယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဒါပေမဲ့အဲ့ကိုကျွန်တော်ဒီမှာဈေးကွက်ကတိတ်ပြီးဖွင့်ပြသေးတာမဟုတ်ဘူးဖွင့်ပြသေးတာမဟုတ်တော့အဲဘလောက်တော့နော်လူငယ်ရှင်ကဘလောက်ဝင်နိုင်မလဲအဲဘလောက်နောက်တစ်ခုကတော့ကပ္ပဈေးနှုန်းပေါ့နော်ဒါကျွန်တော်ကပြည်တွင်းဈေးနှုန်းတစ်ခုရဲ့ပုံမှန်မူတည်ရလဲမဟုတ်ပြည်တွင်းဈေးကတော့ဟိုအထွက်များတဲ့ချိန်ကြရင်ဈေးကျတယ်နော်လည်းလည်းပြတ်သွားတဲ့အခါကျရင်ဈေးတက်တော့ဒီကလုတန်များနဲ့နေတာပေါ့အဲအခုအပြင်ဈေးနှုန်းကလည်းကြည့်ရသေးတယ်ပေါ့လေဟိုအပြင်မှာကဈေးနေနေပြီးတော့အထက်မှာဈေးများနေဆိုရင်အဲ့လိုမျိုးသိပြီးတော့အစင်ပြေဘောလေဖြစ်တော့ဖြစ်တယ်မှာလေဖြစ်လက်ဖြစ်စီမှာလည်းဖြစ်ဖို့တော့နည်းနည်းချိန်ယူအောင်မထင်နဲ့ကျွန်တော်တို့အခုဆန်ကိစ္စကိုအရင်စောင့်ကြည့်ရပါတော့เนา
ะဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ကျမတို့စီကိုနောက်ထပ်စာရေးသားပြီးတော့ဟိုပေးပို့ထားတဲ့ဒဂုံမျိုးသစ်ကဥလာထွန်းရေးသားပေးပို့ထားတဲ့စာမှဆိုလို့ရှိရင်လဲသူကတော့စာအရှိရေးထားပါတယ်ဒါပေမဲ့ကျမသူပြောတာရဲ့လူရင်းကိုကောက်နှုတ်ပြီးတော့ပြောရရင်တော့ဒီဓာတ်စီဒီဇယ်မြေစီပေါ့နော်ဓာတ်မြေဩဇာမြေစီလို့ခေါ်ပါတယ်တောင်သူတွေကတော့ဓာတ်တွေကိုနိုင်ငံခြားပေါက်ဈေးနဲ့ဝယ်သုံးရပြီးတော့ကိုယ့်စီကထွက်တဲ့စဘာပေးပြောင်းပေါ့နော်သီးနှံတွေရောက်တော့ခါရောက်တော့ပြိပဈေးနှုန်းနဲ့ဟိုမရဘူးဆိုတော့အကြောင်းကိုသူကအဓိကဆွေးနွေးထားတာပါဒါပေမဲ့တောင်သူတွေကတော့ဒီအဆင့်တောင်မရောက်ဖက်နဲ့သူတို့ကတော့ဟိုစက်ပိုင်တွေကဝယ်လို့ရှိလို့ရှိရင်သူတို့ကိုမှန်မှန်ကန်ကန်အလေးတင်အောင်မှန်မှန်ကန်ကန်နဲ့ဝယ်စီခြင်းနဲ့ဆိုတော့အဆင့်လောက်ပဲဆွေးနွေးကြရတဲ့ဆိုပြီးတော့ပြောပါတယ်နောက်တစ်ခုကတော့သူဆွေးနွေးထားတဲ့အထက်မှာလေယာဉ်လုပ်ငန်းမှာဆိုလို့ရှိရင်နဲ့စံကုန်တဲ့စံဆက်ပိုင်းမြေဩဇာကုမ္ပဏီပို့သက်ဆေးကုမ္ပဏီလေသမားဒီပါဝင်နေတဲ့အထက်မှာတဲ့လေသမားကလွဲလို့ရှိရင်ကျန်တဲ့အုပ်စုကြီး၄ခုကကြီးပွားနေကြပါတယ်ဆိုပြီးတော့သူကဆွေးနွေးထားပါတယ်ဆိုတော့ကျွန်မဒေါက်တာစိုးထွန်းကိုဒီကိစ္စလေးဆွေးနွေးပေးစေချင်ပါတယ်ရှင်ဆရာဒီလယ်သမားတွေကဝယ်သုံးရတဲ့ပစ္စည်းတွေရောက်တော့နိုင်ငံတကာပေါက်ဈေးနဲ့သူတို့ဝယ်သုံးကြရပါတယ်သူတို့ထွက်တဲ့သီးနှံအပေါ်မှာရောက်တော့အာမခံချက်ပေါ့နော်ဈေးကွက်အာမခံချက်နောက်ခါနိုင်ငံတကာပေါက်ဈေးဆိုတာလည်းသူတို့နားမလဲတဲ့အပိုင်းမှာရှိပါတယ်မကြိုက်ဘူးပေါ့နော်ဆရာဒီဟာကပြည်လည်နိုင်တဲ့အနေအထားရှိပါသလားဆရာဘာတွေလုပ်ဖို့များလိုပါသလဲ
ကျွန်တော်ကတော့ဒီကုလားစာကျူရီဒီနယ်မှာတော့နှစ်ပိုင်းရှိတာပေါ့နော်တချို့ဒီနယ်ကျတော့ကျွန်တော်ပြည်ပကိုတည်ပူတဲ့ဟာဆန်ပါဆိုတဲ့ပြည်ပတည်ပူရတဲ့ဆက်ဆက်တာပေါ့နော်တချို့ဒီနယ်ကျတော့လည်းပြည်ပမဟုတ်ပဲပြည်ရင်းစေကွက်ဟာမျိုးတော့ရှိတာပေါ့လက်ရှိကတော့ကျွန်တော်ပြည်ဆန်ထဲမှာလည်းပြည်ပကိုတည်ပူတဲ့ဆန်ကတော့ကျွန်တော်တက်ပြီးပြည်ပကိုပူတာဒီအမတာဒိုစာဆန်ကိုအဓိကပူတာပေါ့နော်ကျွန်တော်က95မှတ်အမတာတို့အော်ဒီအဲဆောရူနော်ဒါအဓိကပေါ်တာပါအဲ့ဒီလက်ရှိအနေထားတော့ကျွန်တော်မြင်လာတော့ဒီကင်မရာဆန်မျိုးကတော့ဒီသွင်းဈေးနဲ့ဒီဝါဈေးနဲ့ကတော့ဒီဒီဝါပေါက်ဈေးတိုင်းတော့လက်ရှိနေတာတော့ဖြစ်နေနေတာတော့ရှိပါတယ်ဒီခါလက်ရှိကားရဲပေါ့နော်ဒီနေ့ရန်ကြီးသူရဲ့မျိုးဆိုရင်ကျွန်တော်ကဒီပြည်ထဲမှာရှိနေတဲ့ဆန်လေးတော့မှာဒီဝါဆန်လေးနဲ့ဆန်နဲ့ငယ်မြင့်နေတဲ့ဘိုင်းတော့ရှိနေရပါတော့အဲ့တော့ဒါတော့ခုကတော့ကြောင်းလဲတာပါပဲရင်လို့တော့မဟုတ်တော့ပါတခုတော့ရှိရဲ့ကျွန်တော်တို့အနေနဲ့ပြောနေရရှိတာပါလဲဆိုရင်ခဏသူပြောတဲ့၄ဒင်းတော်မျိုးစမျိုးမှာဗာပြဿနာရှိတယ်ဆိုရင်ကျွန်တော်တို့ကခုဒီဆံမတင်းကျွားတမန်လိုက်တဲ့ဟာတွေကျွန်တော်တို့ဒီကပြန်လေ့လာမယ်ဆိုရင်သူကဒီစူတိုင်းစာကိုကျွန်တော်အနည်းဆုံး14ကျန်ရအောင်ရှိရမယ်ဟာယူပါတာပေါ့နော်အဲ့တော့ပါတဲ့ဟာပြည့်တဲ့ကြောင့်မို့ကျွန်တော်တို့ကလည်းကျွန်တော်တို့ဒီနေရာဆက်ပြီးပြည့်နေမှာကျွန်တော်တို့ဒီမှာမရှိတာ6ခန်းနဲ့ဒရိုင်ယာတို့ဟာကို6ခန်းဆိုတာကိုမရှိဘူးပေါ့နော်အရှိန်အခါကျတော့ကျွန်တော်ကဇေနမကြီးကသွားရောက်နေဆက်ပိုင်းနေရောင်းနေချိန်မှာသူကစူတဲ့တွေတိတ်များနေခါကျသူကတင်းပူပြီးစောင်းဝယ်တာပေါ့စောင်းဝယ်တဲ့ခါကျတော့ခုနကကျွန်တော်တို့သတ်မှတ်တာတော့46ပေါင်ပဲအမေတကယ်တော့ဝယ်ခါပေါင်50 55ပေါင်ဖြစ်တယ်ပေါ့နော်ဒါခုနကသူဆွေးနွေးရတဲ့အချိန်မှာပါတာပေါ့နော်အဲကျွန်တော်တို့အနေနဲ့ဒါလိုအပ်ချက်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကလိုအပ်နေရတော့ခုနအ6ခန်းသက်လို့ဟာမျိုးပေါ့နော်ဒါကတော့ဒီဇေနမတို့ချင်းမဝင်နိုင်ဘူးဆိုလည်းဒါနိုင်တော့အစိုးရအနေပြီးတော့မှကအခုလည်းပြောနေတူစတန်လုံးတွေပါဒါနဲ့ချိတ်ဆက်ပြီးသွားဖို့လိုတယ်နောက်တစ်ခုကတော့ကျွန်တော်တို့ကရေဒီယိုညွန်ညီးပညာနဲ့ပတ်သက်ရင်လည်းဒါဆိုးရွားရောကျွန်တဲ့နိုင်ငံအဖွဲ့အစည်းရောကျွန်တော်တို့ရဲ့ဒီဆန်မတင်းကျလို့ဟာရရတဲ့ပူပေါင်းမျိုးကကူညီပေးမယ်ဆိုရင်တော့ဒီလေသမားရဲ့အနေနဲ့ကတော့ဒီကတော့ဒီအလေးအနက်မှာဝိတ်ဒီအလေးချိန်ပြတ်တာတွေထိုင်ရောက်တော့ကျွန်တော်တို့ဖြည့်ဆင်းပေးနိုင်မယ်လို့မြင်ပါတယ်နောက်တစ်ချက်တော့ကျွန်တော်တို့ဒီမှာအဓိကဖြစ်နေတာတော့အဆင့်အများနေပါတော့ transition နေဘယ်လိုများလဲဆိုရင်ဒီမှာလည်းတခါလေသူကပွဲစားခံတယ်ပွဲစားနေဆက်ပိုင်နေတခါတစ်ဆင့်ပွဲစားတစ်ဆင့်ကျွန်တော်တို့ကဒီဘင်းအောင်လို့ခုနဝရန်နန်ပုံစံတန်းတော့လာတယ်အဲမှာလည်းပွဲစားတွေခံတယ်တစ်ဆင့်ဝင်နောက်တခါဒီလူကဆက်ပိုင်အထောက်ဝင်တယ်ပြီးရေးစပေါ်တာသွားတယ်ပြီးဘိုင်ယာသွားတယ်ဘိုင်ယာဆိုတော့ကျွန်တော်တို့ကတကယ်တမ်းအံ့ယူတာမဟုတ်ဘူးကျွန်တော်တစ်ဆင့်ပွဲစားကုမ္ပဏီပေါ့စင်ကူကဒီအခြေခံတဲ့ကုမ္ပဏီကဘဝကြီးမှာရုံးခွင့်တာဒီလိုခံတယ်ပြောမယ်ဆိုရင်ကျွန်တော်တို့တိုင်းကအဆင့်ကြီးအများကြီးရပါတော့ဒီအဆင့်ကြီးများနေရတဲ့အကြောင်းကိုအဲ့အဆင့်တိုင်းမှာကျွန်တော်ကတိုးတက်တိုးမြင့်ပဲပါနိုင်တယ်နောက်တစ်ခုကဒီလူသမားတင်ကြတာနဲ့ကျွန်တော်ကဒီဈေးကမနေဘူးကားကားလူသမားတင်ချတာပေါ့နော်အဲ့ဟာ chain တစ်ခုတော့ကျွန်တော်ကပြောင်းလဲနိုင်မှာခုနလက်သမားရေပြောနေတယ်သူတို့လိုအပ်တဲ့ဟိုတင်းနေများတဲ့ဈေးတို့တိုးတက်တာဈေးပူဇာနာနိုင်တဲ့နေရာရှိတာပေါ့နော်အဲကျွန်တော်ကခုနကပြောတဲ့ fine gate price ပေါ့နော်။ဒါကဒေသမားရရတဲ့ဈေးနှုန်းနဲ့တကယ်နောက်ဆုံးအဲ့ဒီ price ကြားမှာအဆင့်ကြီးများတဲ့ကြောင့်အဲ့ဒီအဆင့်ကြီးလိုက်ပါကျွန်တော်တို့အနေနဲ့ဒါဒီဈေးကြီးများနေလို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကဒုတိယချက်အနေနဲ့ဆွေးနွေးနေတာကတော့တရီကုဆောင်ကပေါ့နော်။ဒါတော့တန်းဒီမှာတရီကုဆောင်ကဟိုရှေ့တော်အားရှာမှာတော့အများဆုံးကြီးပါရှိနေတယ်။ဟောပြပမှုရဲ့ဒီဆန်ဆိုတဲ့ဆန်တန်မှုရဲ့အနည်းဆုံး25-30%ကတော့ဒီ logistics တို့ခေါ်တဲ့ဒီကုဆောင်ဒုလောင်ကမှာကျွန်တော်ကုန်ရစီဖြစ်နေ။အဲတော့ဒါတွေကိုကျွန်တော်တို့ short ချနိုင်မယ်ဆိုရင်တော့ဒါလည်းအမားရဲ့အနေနဲ့လည်းထိုင်နေတဲ့ဈေးပူရလာနိုင်တဲ့အနေထားတော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါ။အခုဟိုပါဝင်ဆွေးနွေးမယ်ကျွန်မတို့သောရရှင်ကိုခင်မောင်လွင်ကိုကျွန်မဖိတ်ခေါ်ချင်ပါတယ်ရှင်။ကိုခင်မောင်လွင်လူရင်းတူရှင်ဝင်ရောက်ဆွေးနွေးပါရှင်။ကိုခင်မောင်လွင်ကြားပါလားရှင
်။အဆုံးသက်တာလည်းရှိပါမယ်။တန်တန်မားများကြီးဘွားလုံးလုံးကြီးဒီရက်တွေကအထောက်အကူကြီးနိုင်ပါတယ်။တန်လေမာကြီးဒီကဒေါ်ချွန်များကတော့အပတ်ဒီခိုင်နော်အပြင်ကရှားပွားနေခြင်း၊နံပါတ်နေစက်သုံးရင်ရှားပွားနေခြင်း၊နံပါတ်၃ MS တွေမကောင်းခြင်း၊နံပါတ်၄အလုပ်သမားရှားပွားနေခြင်း၊နံပါတ်၅စိုက်ပျိုးရာတွင်ကိုယ်ရစီရအလုပ်ကြီးနေခြင်း၊နံပါတ်၆ကတော့ပြည်ညာရောရဲ့ပြည်ညာဆက်ခြင်းတွင်ရောင်းခြင်းမှာအလုပ်အမြင်ချခြင်းနေခြင်း၊နံပါတ်၇ကတော့ဒီနောက်ဆုံးကျန်ရင်ဒီနိုင်အကြီးတွေအရင်ညာခြင်းတွေဒီလိုကြောင့်ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ဥက္ကမောင်လင်ကျေးဇူးအထူးတင်ပါတယ်ရှင်ကျမနောက်ထပ်ဥက္ကမောင်လင်ဟိုဆွေးနွေးထားတာတွေကိုကျမပြီးတော့မှပဲဟိုဥဆောင်ဆွေးနွေးပေးသူတွေကိုပြန်ပြီးတော့ဟိုပေးပါမယ်ရှင်အခုတော့ကျမကိုနေဦးလင်းကိုတက်ဆက်ထဲမှာပဲဝင်ရောက်ဆွေးနွေးစီကျင်ပါတယ်ရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင်
ဟုတ်ကဲ့ဗျာတိရချက်ကတော့ဈေးနှုန်းကအစိုးရသတ်မှတ်ပေးတာအကြမ်းဖျင်းသတ်မှတ်တာပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ် market ရဲ့သဘောအရ interrupt လုပ်တာပဲဗျာအဲ့ဒါဆိုရင်တော့မမှန်ဘူးလို့ပဲကျွန်တော်ကပြောမှာဗျာတကယ်တော့ကမာပြီးမှခုနကျွန်တော်ပြောတာရင်ကျွန်တော်လည်းလယ်သမားသားမိပါနော်ငငယ်ရဟိုရှင်းပြောလယ်လောက်လာခဲ့တဲ့လူပါပဲအဲ့တော့ကျွန်တော်ပြောချင်တာဟိုကျွမ်းကျင်တဲ့လူတွေပညာရှင်တွေဆိုတဲ့လူတွေကတကယ် ground ရဲ့အဖြစ်အပျက်တွေကိုသိချာနားမလည်ဘူးလို့ပဲနံပါတ်1ကျွန်တော်ပြောချင်တယ်ပေါ့နော်အဲ့ဒီချက်ကတော့ကျွန်တော်ဗာပြောချင်လဲဆိုတော့ production တစ်ခုကို market ထဲရောက်ဖို့ဆိုတာမှာဂျာထဲမှာ transaction တွေများနေလို့ရှိရင်လိုတဲ့နေရာကိုဟိုလိုတဲ့အကျိုးမြတ်ကတကယ်ရင်းနှီးထုတ်လို့ရတဲ့ဆိုတာမရနိုင်ဒါအတေချာတဲ့အတွက်ပဲအဲ့တော့ဗမာပြည်မှာပြောင်းလဲသင်ရတဲ့ကိစ္စတွေကနံပါတ်1ကတော့ရှင်းပြောလို့ရှိရင်ပေါ့ဗျာ test ပေါ့ကျွန်တော်တရုတ်ပြည်ကနေပြီးတော့ကျွန်တော်ပြောပြမယ်တရုတ်ပြည်တိုးတက်တာဘယ်လိုလုပ်သွားလဲဆိုတာကိုကျွန်တော်အကြမ်းကြီးပြောပြမယ် WTO ဝင်သွားပြီးတဲ့နောက်မှာခင်ဗျားမီးကျစ်ပဲထုတ်မီးကျစ်ကိုနော်ကွန်တိန်နာတစ်လုံးထုတ်ကွန်တိန်နာ exporter ထုတ်နိုင်ရင် तू ကပေါ့စုသဘောမျိုး तू ကအကုန်လုံးပံ့ပိုးပေးတယ်ဆိုတဲ့သဘော export ကိုပံ့ပိုးပေးအဲ့တော့သူတို့ကနိုင်ငံသားကိုပို့ဖို့ကြီးပဲအကုန်လုံးတယ်လုံးတဲ့အခါကျတော့အတိုင်းပြည်ဟာရှင်းပြောရင်ပတ်စံကြီးစုမိသွားတယ်ပေါ့အလုပ်တွေလုပ်တယ်ပတ်စံကြီးရတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာက test ကိုအများကြီးတင်လိုက်တော့နိုင်ငံသားကိုရောက်ဖို့ဆိုတာလည်းမလွယ်ဘူးကျွန်တော်စင်ကာပူမှာနေတယ်နော်1998ခုနှစ်မှာနော် crisis ဖြစ်တယ် crisis ဖြစ်တော့ဒီမလေးရှားကဘာလုပ်လဲဆိုတဲ့အခါ eco base ပေါ့နော်ဒီ agriculture base eco ကိုပြောင်းလိုက်ရဘာလို့ဆို industry ကိုသူဟိုစိတ်မချလို့ပေါ့နော် market ရဲ့သဘောအရအဲ့တော့စင်ကာပူမှာကြားတဲ့အခါကျတော့29ချက်ပဲအဲတကယ်ကြီး29ချက်ဆိုလည်းမပြောင်းဘူးဆိုလည်းတော့ဝယ်လက်ကမပြောင်းဘူးကိုတွင်းလက်ကပဲပြောင်းတယ်တွင်းလက်ကလည်းကူယိုရင်းရအရှင်းပြောရင်မလေးရှားမှာရောဟိုစင်ကာပူမှာရောသူတို့ပဲယူထားတယ် market ကဘီယန်နန်ဆန်ဆိုတာမရောက်သေးပါဘူ
း
ကျွန်တော်ပြောနေတာကျွန်တော်တို့တိုင်းပြည်ကလူတွေဖွံ့ဖြိုးတိုးတက်ဖို့ဆိုတာနံပါတ်1ကအလုံးလုံးတဲ့လူတွေများလာဖို့တက်ကိုရှော့ပေးရအိတ်ဖို့ကိုများများထွက်ပေးရနောက်တစ်ခုကဟိုလောက်ရမဲ့စနစ်ကလွယ်လွယ်လေးပါဒီနေ့ဆိုရင်ကျွန်တော်လုံရတဲ့တပတ်ကဆိုလို့ရှိရင် internet ထဲကနေပစ္စည်းတစ်ခုကိုဝယ်လိုက်တယ်ကျွန်တော်တပတ်အတွင်းဆိုရောက်တယ်ဒီနေ့လူတိုင်းမှာ internet ပမာကြီးမှာဖုန်းသုံးနိုင်တယ်ဘာကြောင့်ဒီ trade လုပ်ဖို့အတွက်ဟလာကိုလိုင်းစင်းလျှောက်ပါအောင်ဒီလိုင်းစင်းလျှောက်ပါအောင်ဘာဖြစ်လို့တိုင်းပြည်ကို block လုပ်နေတာလဲ
ဟုတ်ကဲ့ပါကိုနေဦးလဲ
တိုင်းပြည်ကအစိုးရကိုဥတီတယ်လို့ပဲဆင်တယ်အမေတို့ရဲ့သူချင်းမင်းခင်ဗျားတို့ဘလောက်ပဲပညာတတ်တာဘလောက်ပဲတော်တော်နော်ဒီတက်နာတွေကတစ်ခုပြီးတစ်ခုမပြီးနိုင်ဘူးလို့ပဲကျွန်တော်ပြောပြ
ဟုတ်ကဲ့ပါကိုနေဦးလင်းပြောတဲ့အထက်မှာကျွန်မနှစ်ခုပေါ့နော်ထုံထုတ်ပြောရရင်တော့ဒါပို့ကုန်ဟိုချက်ဖို့ပို့ကုန်ဈေးကွက်ဆိုတာမှာအစိုးရဘက်က block လုပ်ထားတဲ့အနေအထားမျိုးတွေများရှိပါသလားဒီပို့ကုန်ဈေးကွက်ပေါ့နော်ဆရာဒေါက်တာဆိုးထွန်းဆရာဆွေးနွေးပေးပါရှင်ပို့ကုန်ဈေးကွက်မှာမြန်မာထုတ်ကုန်တွေကတေချာမှုရှိပါသလားဘလို့အခက်ခဲတွေရှိပါသလဲဆရာ
လက်ရှိကတော့ဒါ block လုပ်ထားရတော့မရှိပါဘူးကျွန်တော်ပို့ကုန်မှာတော့လက်ရှိနေထားမှာတော့ဒါဟိုစံတဘာဆိုလဲဒါနှစ်ပေါင်း60အတွင်းမှာအများဆုံးပေါ့နော်တန်ချိန်3တန်းမှ4တန်းလောက်ရှိကျွန်တော်ရဲ့ export ဆိုရင်ဒါအမေရိကန်နိုင်ငံကိုကြုံတော့ပါပြီပေါ့နော်အမေရိကန်တန်ချိန်3တန်းကျော်ကျွန်တော်3တန်းမှ4တန်းဆိုတော့ကျွန်တော်အနေနဲ့ပြောရင်တော့ဒါပို့ကုန်ပိုင်းမှာတော့ဟိုတိကျတော့ပိတ်ဆို့ထားတာမရှိဘူးပေါ့နော်ဟိုခုနပြောလို့တော့ကျွန်တော်တို့ဟိုမတွေ့ရပါဘူးအဲ့တော့နောက်တစ်ခါကျွန်တော်ကဒါလက်ရှိမှာလည်းကျွန်တော်လူလက်ဆိုတာပုံကွန်ပြရတယ်ကြောင့်မလို့အဲဒီကတော့အစိုးရကုန်တယ်တရားဆိုပြီးမှဒီနေရာတစ်ခုဒီအဓိကကင်တွေအစိုးရပဲထိလုပ်ထားတယ်နောက်ပိုင်းတော့ကျွန်တော်ကအဓိကကဏ္ဍကိုပဲတရားရဟန်းလုံးဆောင်ရွက်နေရတယ်ကြောင့်မလို့ဒီပုံကွန်မိုင်းတော့ဒီကထိလုပ်တဲ့အားတော့ကျွန်တော်အနေနဲ့မတွေ့ရပါဘူ
းဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဒီလေသမားတွေရဲ့အခြေခံလိုအပ်ချက်တွေလို့ဒါအထဲကျတွင်းကျဟိုတိထားတာမဟုတ်ဘူးလို့လဲဒါကိုနေဦးလင်းဆွေးနွေးသွားတဲ့အထက်မှာလဲပါပါတယ်နောက်တစ်ခုကလေသမားတွေအနေနဲ့ခုနကိုခင်မောင်လင်းဆွေးနွေးသွားတဲ့အထက်မှာလဲသူတို့မှလဲလိုအပ်ချက်တွေရှိပါတယ်အဓိကခိုင်းနှွားတို့နောက်ခါလေလုတ်သားတို့နောက်ခါငွေရင်းငွေနီမရှိတဲ့ပြဿနာတွေလည်းရှိပါတယ်လေသမားတွေရဲ့အဓိကကတော့သူတို့ကဟိုစဘာပဲဖြစ်ဖြစ်ဘာပဲတီးနံကမထွက်ခင်မှာဂျိုးရောင်းရတဲ့အနေအထားရှိပါတယ်သူတို့ရဲ့လုပ်ငန်းစရိတ်တွေဆိုတော့ဒီအပိုင်းမှာဆရာဦးခင်မောင်ညိုဒီအပိုင်းမှာအစိုးရဘက်ကလယ်သမားတွေကိုဟိုကူညီပေးနိုင်တဲ့အနေအထားများရှိပါသလားရှင်လယ်သမားတွေရဲ့အခြေခံလိုအပ်ချက်တွေပေါ့နော်သူတို့မှာဟိုလုတ်သားဆအရင်းနှီးရဆအကုန်လုံးကဟိုမလဲပတ်နိုင်ဘူးဆိုတဲ့အခြေအနေမျိုးမှာအစိုးရဘက်ကကြားဝင်ပေးဖို့များလိုအပ်ပါသလားလုတ်နိုင်စွမ်းရောရှိပါသလားဆရာ
နှစ်ခုပေါ့ဗျာဟိုသွားသွားဒီတင်ကူမနေဘူးလေဆိုတော့အဲဆရာပြောလို့ပေါ့အာဒီကွဲမို့လို့အစိုးရကမပါဘူးဆိုတော့လေမဟုတ်ပါဘူးအခုဟာကတော့ဟိုအဖွဲ့အစည်းတစ်ခုပေါ့နော်ဟိုဆန်စပါးတင်ကျပ်ကနေပြီးဒီဒီတက်မှတ်လိုက်တဲ့လုံမှာဒါအစိုးရကတက်မှတ်တာမဟုတ်ဘူးအဲဒီကမှုရအများကြီးတိုက်ပြီးနေတယ်ပြောဆိုတော့အဲ့ဆရာပြောပါတယ်ထင်ပါလဲပါတယ်ဒီမှာပြဿနာတွေကအများကြီးပဲဥပမာတစ်ခုပေါ့နော်ဟိုကျွေးနွားပေါ့ဟိုကျွေးနွားကအခုဆိုရင်အရှင်ကိုနိုင်ငံများပို့လို့ရတယ်နိုင်ငံများပို့လို့ရတခုရှိတာကအဲ့ဒီအရှင်တွေအကုန်ပို့လိုက်လို့ရှိရင်ဒီမှာဘာနဲ့တွားပြီးထုံချရကြမှာလဲအဲ့ဒီလိုပြဿနာရှိအခုတော့ဒီမှာနောက်လုံသမားလည်းအလုံသမားလည်းအပြင်ထွက်ပြီးလုံလုံကြတာများတယ်ညာတော့အခုမကောင်းတဲ့နေရာကောင်းတာဖြစ်လာတဲ့ခါကတော့ဆက်တူပို့ပြီးပေါ့နော်ဒီဆက်ကြီးမှာပို့ပြီးတုံးလာကြတော့ဒါကတော့သူ့ဟာနဲ့သူညှိသွားကြတာပေါ့ဗျာဒါဟိုအစိုးရကတော့ဆက်မှုတွေကဆက်မှုတွေနဲ့ကြိုးကြတာကြားပြီးဒီကျွန်ုပ်တွေလေးကအဲ့ဒီကလုံးတွေကြားနေတာပဲတုံးတော်လေးလေသမားလေသမားနဲ့တကယ်ရေးခွဲချင်နေတာတကယ်ဆက်မှုဟိုပေါ့နော်မတုံးလို့မဖြစ်ဘူးဆိုတဲ့ခါကျတော့မတုံးတဲ့အစဉ်ကြီးရောက်သွားတယ်အစိုးရကတော့သူ့မှာလုံဆရာကြီးကအများကြီးပဲနောက်ပြလုံနေတာခံနေနေပဲရှိနေတယ်အဲ့တော့တော့ဒီစနစ်အရာပြောရရင်လည်းအခုတော့ဆိုတော့ဒေါက်တာဇိုးတို့ပြောသလိုပဲဒီပုဂ္ဂလိကကဥဆောင်ဖို့ပေါ့ဥဆောင်ရင်တော့မှအဲသူကအဲရှေ့အေးရမဆိုတော့တော့ပေါ့ဒီအဲ့တဘောမျိုးဖြစ်နေတာတော့အစိုးရကတော့လုံဆရာကြီးအများကြီးပဲကျွန်တော်ကဘယ်နေရာပြီးပဲအဲ့ဒီဟောက်ပဲဆွေးနေတယ်နောက်တစ်ခုကဟိုဆိုကြလိမ့်ကေမဟုတ်တော့ဘူးကျွန်တော်မှာအဲ့ဒီအတွေးခေါ်လဲရှိတယ်ဟိုဒီတကူဆိုလို့ရှင်ဒါအစိုးရလုတ်ပေးရမယ့်ဘာညာပေါ့နော်အဲ့တော့အစိုးရကလုတ်ပေးနိုင်တာရှိတယ်ဥပမာပြင်းစီမင်းစီကံနဲ့မြောင်းရဝယ်ကြဖို့လို့နော်အဲဒီမမနဲ့ရဖို့လို့အမစိတ်မချတဲ့စီဝါတွေသဘူတက်စီတွေအဲဒါမျိုးတွေမတုံ့မှုလို့ဆိုအစားတစ်ချက်ပါလို့ဒီကတော့ဒီစီမံကြီးကနေရခင်းနိုင်မှာရှိပါတ
ယ်ဟုတ်ကဲ့ပါရှင်ဆရာယေရှုတင်ပါတယ်ရှင်ဒီလေယာကဏနဲ့ပတ်သက်ပြီးတော့ဆွေးနွေးရရင်တော့ဆွေးနွေးစရာဒီကတော့အများကြီးပါပဲဒါပေမဲ့ဒီကနေ့ဆွေးနွေးပွဲကတော့အချိန်ဖြည့်သွားပြီဖြစ်လို့ကျွန်မတို့ဒီမှာပဲရန်နာခွင့်ပြုပါရှင်ဥဆောင်ဆွေးနွေးပေးခဲ့တဲ့ဒေါက်တာဆိုးထွန်းစီးပွားရေးပညာရှင်ဆရာဦးခင်မောင်ညိုအပါအဝင်ပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲယေရှုတင်ပါတယ်ရှင်
တင်ကြီးတိုက်စီစဉ်တင်ဆက်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကန်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကြာသာပရိနိညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမရှင
်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုဒီကနေ့ပဲယာရုကနေဖယ်ချလိုက်ပြီးတော့သူ့နေရာမှာအမေရိကန်ဘုထောက်လန်းရေးအေဂျင်စီ CIA ကြီးခဲ Mike Pompeo ကိုအစားထိုးခန့်အပ်လိုက်ပါတယ်။ဝန်ကြီး Tillerson နေရာမှာတာဝန်ယူမဲ့ CIA ညွန်ကြားရေးမှူးနေရာမှာတော့ပထမဆုံးအမျိုးသမီး CIA အကြီးအကဲဖြစ်တဲ့ Gina Haspel ကိုစားထိုးလိုက်ပါတယ်။ဝန်ကြီးတေလဆန်ကိုအခုချိန်မှာယာရုကနေဖယ်ရှားလိုက်တာဟာဒေါနယ်ထရမ့်အနေနဲ့လာမယ့်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့လက်ရှိသွားနေတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေမတိုင်ခင်မှာလူသစ်တွေနဲ့အစားထိုးလှုပ်ဆောင်သွားကြတာကြောင့်ဖြစ်တယ်လို့အင်မီရောအကြီးတန်းတာဝန်ရှိသူတူကဒီကနေ့မှပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကိုကြိုတင်ချဉ်းကျခြင်းမရှိဘဲနဲ့ဒီကနေ့မှတွားရောက်ခဲ့ပြီးတော့ဒါဟာအာဖဂန်သမ္မတအက်စရက်ဂါနီကတာလီဘန်တွေနဲ့ညီညီဆွေးနွေးဖို့ကမ်းလှမ်းခဲ့ခြင်းကစပြီးတော့အမေရိကန်သမ္မတထရမ့်အစိုးရအဖွဲ့တာဝန်ရှိသူတဦးအနေနဲ့ပထမဆုံးအကြိမ်တွားရောက်ခဲ့တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေတွင်နိုင်ငံကအဆင့်ရာဇဝမှုမြောက်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုကျင့်မှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အတာမာတီယန်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရပြုကကိုအောင်အောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.